Welcome to the Voice of America in Burmese.
ဒီမောင်ကျွေးရဲ့ညတင်ညဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် View American အတန်းကနေ2023ခုနှစ် September 6ရက်စနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းတုံမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အာဖရိကသမဂ္ဂကို G20 အဖွဲ့ဝင်အဖြစ်လက်ခံလိုက်ပါပြီမော်ရိုကိုနိုင်ငံမှာလုပ်ခဲ့တဲ့ငြိမ်းချမ်းအောင်သေဆုံးသူ1000ကျော်သွားပါပြီမြောက်ကိုရီးယားနိုင်ငံတည်ထောင်တဲ့85နှစ်ပြည့်အခမ်းအနားကျင်းပပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုကိုရနိုင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ကြားပြည်နယ်ကတိုက်ပွဲတွေအတွင်းစိုက်ပျိုးမြေတွေမှာလက်နက်ကြီးတွေကျတာကြောင့်လေစိုက်ဖို့အခက်အခဲတွေဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီ
းတုံတောင်ကြီးပါဆက်လို့ရတဲ့အခြေအနေကနေဒီနေ့ကဧက1000လောက်ပဲကျန်တော့တော့ပေါ့နော်ပြဆိုအခုစစ်ကောင်စီကဒီတနင်္လာလဲဆိုတဲ့ကန်ကွန်နက်ရှင်းသွားမှလာထိုင်ခြားတော့အရင်တော့ဆံများဆုံးဖွဲ့တဲ့အခု
ကဒီနေ့လူခွေဖွဲ့ရဲ့တီထောင်သူတို့ဖြစ်တဲ့ကိုပညာပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြေစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ပတ်စင်ကဏ္ဍတွေမှာတော့နိုင်ငံတော်လူခွေအခြေအနေတွေကိုတင်ဆက်ပေးနေတဲ့ဒုတိယအစည်းအဝေးဥတမောင်တန်းရဲ့ဒီမိုကရေစီလူခွင့်ရည်နဲ့ခေပြိုင်ကမ္ဘာအစည်းအဝေးအပါအဝင်အာရှနိုင်ငံရေးလေယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။အိန္ဒိယနိုင်ငံနယူးဒေလီမြို့မှာကျင်းပနေတဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကနေအာဖရိကသမဂ္ဂ AU ကိုအဖွဲ့ဝင်အဖြစ်အသိမှတ်ပြုလက်ခံလိုက်ပြီဖြစ်ကြောင်းအင်ရှင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုရီကဒီကနေ့စက်တင်ဘာလ9ရက်နေ့မှာကြေညာလိုက်ပါတယ်
။ आगे की कार्रवाई शुरू करने से पहले मैं अफ्रीकन यूनियन के अध्यक्ष को
အစောပိုင်းမှာအဆိုပြုထားခဲ့တဲ့အတိုင်းအဖွဲ့ဝင်တွေရဲ့သဘောတူလက်ခံမှုကြောင့်အာဖရိကသမဂ္ဂကိုဒီအစည်းအဝေးကနေအဖွဲ့ဝင်အဖြစ်လက်ခံလိုက်ပြီဖြစ်တာကြောင့်စီဝေးဘွဲမှာနေရာယူဖို့အတွက်ဖိတ်ခေါ်အပ်ပါတယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကစီဝေးဘွဲအဖွဲ့မှာတရားဝင်ဖိတ်ခေါ်လိုက်တာပါအခုဆိုရင်အဖွဲ့ဝင်55နိုင်ငံပါဝင်တဲ့အာဖရိကသမဂ္ဂအနေနဲ့ဥရောပသမဂ္ဂနီးတူတန်းတူအခွင့်အရေးတွေရရှိသွားတာဖြစ်ပါတယ်နေ့ရက်ကျကျင်းပတဲ့ဒီ G20 ထိပ်သီးစီဝေးဘွဲအတွင်းယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်ခဲ့တဲ့စစ်ပွဲကိစ္စဥရယာတိပြောင်းလဲလာမှုတိုက်ဖြတ်ရေးဆင်းရဲတဲ့နိုင်ငံတွေရဲ့ကျွေးမြီတွေရှော့ချပေးရေးစတဲ့ကိစ္စရပ်တွေအပြင်အိန္ဒိယကနေဥရောပတိုက်တီယထာလန်ဖောက်ပြီးကွန်ပျူစီတွေတင်ပို့နိုင်ရေးစတဲ့အဖွဲ့အစည်းလိုက်နိုင်ငံရေးစီးပွားရေးကိစ္စတွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြသလိုအဖွဲ့ဝင်တနင်္ဂနွေစီအကြာမှာလည်းစီးပွားရေးနဲ့နိုင်ငံရေးဆိုင်ရာပူးပေါင်းဆောင်ရွက်ကြဖို့သဘောတူညီမှုတွေရရှိခဲ့ကြပါတယ်။ဒီထိပ်သီးအစည်းအဝေးကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တခြားအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ကြပေမဲ့တရုတ်သမ္မတရှီချင်းဖင်နဲ့ရုရှားသမ္မတဗလာဒီမီပူတင်တို့တော့မတက်ရောက်ကြပါဘူးခင်ဗျာ။
အော်ဂိုနိုင်ငံမှာတောက်ကြနေနောင်ပိုင်းကလှုပ်ခတ်ခဲ့တဲ့အင်အားပြင်းငလျင်ကြောင့်ခုချိန်ထိသေဆုံးသူဟာ1000ကျော်သွားပြီလို့ပြည်ထောင်စုဝန်ကြီးဌာနကထုတ်ပြန်ပါတယ်။သမိုင်းဝင်ရှေးဟောင်းမာရာကက်ချ်မြို့ကနေမိုင်40ကျော်လောက်အကွာ High Atlas တောင်ကိုဗဟိုပြုပြီးတော့အင်အား 6.8 ရှိတဲ့ငရင်လှုပ်ခဲ့တဲ့အတွက်1100ထပ်မနေလဲထိခိုက်ဒဏ်ရာရခဲ့ပါတယ်။ငရင်တန်းအဆိုးဆုံးခံခဲ့ရတဲ့တောင်တန်းဒေသမှာတော့သေဆုံးသူကအများဆုံးဖြစ်ပါတယ်။ဝေးလံခေါင်ပြားတဲ့တောင်ပေါ်ကြေးရွာတွေစီသွားတဲ့လမ်းတွေလည်းပျက်စီးခဲ့တာကြောင့်ကူညီကယ်ဆယ်သူတွေအဲ့နေရာကိုသွားနိုင်ဖို့ခက်ခဲခဲကြိုးစားနေရပါတယ်။အော်ဂိုနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာတည်းအပြင်းထန်ဆုံးမြေငလျင်ကြောင့်ဒီ Atlas တောင်တန်းဒေသကကြေးရွာတွေကနေသမိုင်းဝင်ရှေးဟောင်းမာရာကတ်မြို့အထိကိုထိခိုက်ပျက်စီးခဲ့ပါတယ်။ရှေးဟောင်းဆောက်ဦးတော်များများလည်းပြိုကျခဲ့ပါတယ်။ကုလသမဂ္ဂ UNESCO ကရှေးဟောင်းအမွေအနှစ်ထိန်းသိမ်းရမယ့်နေရာဖြစ်သတ်မှတ်ထားတဲ့မာရာကတ်မြို့မှာဘလောက်ထိထိခိုက်ပျက်စီးသွားတယ်ဆိုတာတော့အတိအကျမသိရသေးပါဘူး။ငရင်လှုပ်လို့မာရာကက်မြို့ကလူတော်တော်များများလမ်းတွေပေါ်ထွက်ပြီးနေနေကြတယ်လို့ဒေသခံအင်ဂျင်နီယာဖာဆာဘဒူးကပြောပါတယ်ကျွန်တော်တို့နေတဲ့အဆောက်အဦဆို3ကလောက်လောက်ခါသွားပါတယ်လူတွေအားလုံးကြောက်လန့်ပြီးတော့လမ်းပေါ်ထွက်ပြေးခဲ့ကြပါတယ်တချို့မိသားစုတွေဆိုနောက်ထပ်ငရင်လှုပ်မှာကိုစိုးလို့လမ်းတွေပေါ်ကိုထွက်အိတ်ကြတယ်လို့မာရာကက်မြို့ကကပြောသွားတာဖြစ်ပါတယ်ငရင်ကြောင့်အများပြားတည်ဆုံးခဲ့တဲ့ပုံမှာဝမ်းနဲ့စိတ်မကောင်းကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာချက်ထုတ်ပြန်ပြီးလိုအပ်တဲ့အကူအညီပေးဖို့လဲအသင့်ပဲလို့ပြောပါတယ်ဗြိတိန်ပါဝင်ကမ္ဘာလက်ခီးတဲ့တွေအသွားများတဲ့ မော်ရိုကိုနိုင်ငံအတွက်ကူညီဖို့အသင့်ပြင်ထားတယ်လို့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်ကလည်း AIDS လူမှုကွန်မှာရေးသားခဲ့ပါတယ်။တခြားဥရောပနိုင်ငံတွေအပြင်အာရှအာဖရိကနိုင်ငံတွေကလည်းကူညီကယ်ဆယ်ရေးလုပ်ပေးဖို့ကမ်းလှမ်းပြောကြားခဲ့ပါသေးတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံတည်ထောင်ခြင်း85နှစ်ပြည့်အခမ်းအနားအဖြစ်ပြည်သူ့စစ်အဖွဲ့ရဲ့စီးရဲပြချစ်တဲ့ပွဲတွေနဲ့ကျင်းပတဲ့အခမ်းအနားကိုကောင်းဆောင်ကင်ဂျုံအွန်းတက်ရောက်ခဲ့တယ်လို့နိုင်ငံပိုင်သတင်းမှာဖော်ပြပါတယ်။စတေမလာရှိရဲ့တောက်ကြနေကမြို့တော်ပြုံရန်ကခင်အွန်ကင်အီလ်ဆုံဂျင်ပြမှာကျင်းပတဲ့အခမ်းအနားကိုကင်ဂျင်ဦးဟာတနည်းဖြစ်သူနဲ့အတူတက်ရောက်ခဲ့ပါတယ်။ဒီကနေ့စတေမလာ9ရက်နေ့မှာတော့ကောင်းဆောင်ကင်ဂျင်ဦးဟာလေဒီတပ်သားတွေကအလပြအလီဒီဆင်းပြတာဒုံးကျည်တက်ဆင်ထားတဲ့ထရက်ကားတွေလက်ထုံဆက်တွေကအလပြမောင်းနှင်ပြသတာနဲ့ပျောက်ကြဆင်မှာဒီပြည်သူစစ်တပ်ဖွဲ့တွေရဲ့အရေးပါမှုကိုတရုတ်ဖော်ပြသတာတွေကိုတရုတ်ကိုယ်စားလှယ်အဖွဲ့နဲ့ရုရှားအမှုပညာရှင်အဖွဲ့တွေနဲ့အတူကြည့်ရှုခဲ့ပါတယ်။ဒီစီရေးပြပွဲအခမ်းအနားကိုပြည်သူစစ်အဖွဲ့တွေအပြင်မြောက်ကိုရီးယားရဲ့တမန်ရိုးကြတပ်ဖွဲ့ဝင်တွေနဲ့အာဏာရလက်သမားပါတီဝင်တွေလည်းတက်ရောက်ခဲ့ကြပါတယ်။ဒါဟာအမေရိကန်နဲ့ထိတိုက်တွေ့ဆုံမှုတွေဖြစ်ပေါ်နေချိန်မှာမြောက်ကိုရီးယားဟာတရုတ်ရုရှားတို့နဲ့ဆက်ဆံရေးကောင်းမွန်မှုရှိနေတယ်ဆိုတာကိုပြသလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာယူကရိန်းနိုင်ငံအတွင်းကရုရှားကိုသိမ်းပိုက်ထားတဲ့ဇပိုရီဇီးယားဒေသအတွင်းကပိုလိုဟီမြို့က United Russia နိုင်ငံရေးပါတီရုံးချုပ်မနေ့တောက်ကြနေ့ကဖျက်ဆီးခံလိုက်ရကြောင်းယူကရိန်းအခြေစိုက်သတင်းဌာနတစ်ခုဖြစ်တဲ့ The Kiev Independent သတင်းမှာဒီကနေ့ဖော်ပြထားပါတယ်။အဲ့ဒီနိုင်ငံရေးပါတီရုံးမီးရှို့ဖျက်ဆီးခံရပြီးရုရှားတွေလည်းကိုလူယုံထွက်ပြေးကုန်ကြတယ်လို့ Melitopol မြို့တော်ဝန် Ivan Fedorov ကTelegram လူမှုကွန်ရက်မှာရေးပါတယ်အခုလိုနိုင်ငံရေးပါတီရုံးမီးရှို့ခံရတာဟာရုရှားတို့သိမ်းပိုက်ထားတဲ့ Donetsk, Luhansk, Zaporizhia နဲ့ Kherson စတဲ့ယူကရိန်းနိုင်ငံတောင်ပိုင်းနဲ့အရှေ့ပိုင်းဒေသလေးခုမှာရုရှားတို့ကမနေ့ကစတင်ပြီး၃ရက်ကြာရွေးကောက်ပွဲတွေကျင်းပနေတာနဲ့လည်းတိုက်ဆင်ပါတယ်ယူကရိန်းနိုင်ငံအတွင်းကဒီဒေသလေးခုကိုသူတို့ပိုင်နယ်မြေတွေအဖြစ်ရုရှားကမနေ့စတင်ဘာလမှာတစ်ဖက်သက်ကြီးညာထားတာဖြစ်ပါတယ်ခင်ဗျာ
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်ခဲ့တဲ့အတွက်ရုရှားနဲ့တင်းမာမှုတွေဖြစ်ပေါ်နေချိန်မှာပဲအနောက်အစုနိုင်ငံတွေကပင်လယ်နဲ့အတွင်းမှာရေကြောင်းစည်ရေးလက်ချက်မှုကြီးတစ်ခုပြုလုပ်နေပါဗျ။ဂျာမနီနိုင်ငံကဦးဆောင်ကျင်းပတဲ့ Northern Coast 23လို့အမည်ပေးထားတဲ့ဒီစည်ရေးလက်ချက်မှုမှာနိုင်ငံပေါင်း14နိုင်ငံပါဝင်ကြောင်းဂျာမန်ရေတပ်ကပြောပါတယ်။ American, Canada, ပြင်သစ်နဲ့ Italy တို့အပြင်ရုရှားနဲ့အိန္ဒိယ၊ Sweden, Poland နဲ့ Latvia နိုင်ငံစတဲ့နိုင်ငံတွေပါဝင်တဲ့ဒီစည်ရေးလက်ချက်မှုအတွင်းမှာစစ်သင်္ဘော30အပြင်ရင်းကုန်သင်္ဘောတွေစစ်လေယာဉ်19စင်းနေနဲ့အတူကမ်းတက်တပ်ဖွဲ့တွေလည်းပါဝင်တယ်လို့ဆိုပါတယ်။အခုလိုကြီးမားတဲ့စည်ရေးလက်ချက်မှုကြီးတစ်ခုကိုဂျာမနီနိုင်ငံအနေနဲ့ပထမဆုံးစီစဉ်ဥဆောင်ကျင်းပတာဖြစ်တယ်လို့ဒီစည်ရေးလက်ချက်မှုကိုဦးစီးဆောင်ရွက်နေတဲ့ဂျာမန်ရေတပ်ဗိုလ်ချုပ်ကြီး Stephen Hirsch ကပြောပါတယ်ခင်ဗျာ။
ဘရာဇီးတိုက်စစ်မှုနေမှာဟာကမ္ဘာကျော်ဘောလုံးသမားကြီးပီလီရဲ့ဆန်ကျင်ကိုကျော်ပြီးဘရာဇီးအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီ။တောက်ကြနေကကစားခဲ့တဲ့ဘရာဇီးနဲ့ဗိုလီဗီးယားတို့ရဲ့ကမ္ဘာဖလားခြေစစ်ပွဲမှာနေမှာကငကိုသွင်းပြီးဘရာဇီးလက်ရွေးစင်အမျိုးသားအသင်းအတွက်စုစုပေါင်း89ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူအဖြစ်ဆန်ကျင်တင်လိုက်တာဖြစ်ပါတယ်။နေမှာဟာဒီပွဲမတိုင်ခင်ကတော့ပီလီဘရာဇီးအတွက်သွင်းခဲ့တဲ့89ဂိုးနဲ့ဆန်ကျင်တူနေပါတယ်။ဒီပွဲမှာပထမပိုင်းမှာဘရာဇီးအသင်းပယ်နယ်တီတစ်လုံးရခဲ့ပေမဲ့နေမှာကန္နာဂိုးသမားမိသွားခဲ့ပြီးဒုတိယပိုင်းကျမှ9ဂိုးသွင်းပြီးဆန်ကျင်တင်လိုက်တာဖြစ်ပါတယ်။အခုလိုဘရာဇီးအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူအဖြစ်ဆန်ကျင်တင်လိုက်နိုင်တဲ့အတွက်ဝမ်းသာကြောင်းသူ့အနေနဲ့ဘရာဇီးအတွက်အခုလိုဆန်ကျင်တင်လိုက်နိုင်လိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ကြောင်းသူ့အနေနဲ့ပီလီဒက်ရောဘရာဇီးအသင်းအတွက်ကစားပေးခဲ့တဲ့တခြားကစားသမားတွေတဲ့ပိုကောင်းတယ်လို့လည်းမထင်ကြောင်းနေမားကပွဲပြီးမှပြောဆိုခဲ့ပါတယ်အသက်32နှစ်ရှိပြီဖြစ်တဲ့နေမားဟာအခုချိန်ထိဘရာဇီးအတွက်ပွဲပေါင်း125ပွဲမှာ89ဂိုးသွင်းထားပြီးပီလီကတော့62ပွဲမှာ89ဂိုးသွင်းထားပါတယ်ဘရာဇီးအမျိုးသမီးအသင်းတိုက်စစ်မှုမာတာက189ပွဲမှာ122ဂိုးသွင်းပြီးအမျိုးသမီးအသင်းဘက်မှာအများဆုံးဂိုးသွင်းထားပါတယ်ခင်ဗျာ
The Voice of America, VOA. နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကျွန်တော်ရန်နိုင်တို့ကအခြေညာပေးခဲ့တာဖြစ်ပါတယ် VOA ကနေစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10:00နာရီအထိဆက်ပြီးတော့အတန်လွင့်ပေးနေပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်အရင်ဆုံးတော့ကြားပြည်နယ်ဘက်ကစိုက်ဖြူရေးလုပ်ငန်းနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါရစေ။ကြားပြည်နယ်ဒေသခေါ်ခင်းဒီနယ်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေဖြစ်နေတာမို့မိုးစဘာမြေပဲပြောင်းစတဲ့တီးနံတွေစိုက်ဖြူချိန်တန်နေပေမဲ့ပုံမှန်လိုစိုက်ဖြူလို့မရပဲဖြစ်နေကြပါရစေ။ဒေသခံထောင်တောင်းချီပြီးတော့စစ်ဘေးလွတ်ရာထွက်ပြေးနေကြတာစိုက်ဖြူမြေတွေပေါ်လက်နက်ကြီးကြတာလေကြောင်းကနေဘုံကျဲခံရတာတွေကြောင့်စိုက်ပျိုးဖို့ခက်ခဲနေတာဖြစ်တဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ကြားပြည်နယ်ဘက်မှာအခုလိုမိုးရသည့်ကာလစပါးပြောင်းမြေပဲနှမ်းတဲ့အသီးအနှံတွေစိုက်ပျိုးကြလိမ့်ရှိပါတယ်။ဒါပေမဲ့ဆရာနာသိမ့်ပြီးတော့စစ်တပ်နဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသခံတွေစိုက်ပျိုးရေးလုပ်ငန်းတွေမလုပ်နိုင်ကြဘူးဖြစ်နေပါတယ်။လုံခြုံရေးအခြေအနေတည်ကျင်းတဲ့ကျွေးရွာတွေလောက်သာလုပ်ငန်းလုပ်နိုင်ကြတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။အရင်ကစိုက်ပျိုးရေးလုပ်ကင်ကြသူတော်တော်များများတိုက်ပွဲတွေကြောင့်ဘေးလွတ်ရာထွက်ပြေးရှောင်တိမ်နေကြရတာ။စိုက်ပျိုးရေးလုပ်တဲ့နေရာတွေမှာဘုံစံကြည်စံမလွတ်တာတွေကြောင့်အခုနှစ်မိုးစဘာလုံးဝမစိုက်ပျိုးနိုင်ဘူးလို့လွိုင်ကော်မြို့မှာခေါ်လုံနေရတဲ့ဒီမော့ဆိုစစ်ဘေးရှောင်တယောက်ကအခုလိုပြောပါတယ်။
မင်းကစပါဆက်ရသေးတယ်ဒီနေ့ဆိုလုံးလုံးမဆိုင်ရတော့လည်းနေကြည့်အစားတော့လုံးလုံးမဆိုင်ရဖြစ်သွားတယ်လေကျတော့လေတက်ဆွဲနေမှာလည်းမိခါကျတော့ဒီစိုက်ပင်းနေရတော့ဖြစ်သွားတော့မဆိုင်ရတော့မြို့ထဲမှာနေတော့ပို့ဆိုးတော့ဗောအရင်မြင့်တော့စိုက်ထားတာတွေရောရှိတယ်လေတကြီးမဆိုင်နေတော့လေအစီးနာနေများထွက်တဲ့ဟိုဟာမြင်းမရှိတော့လေအစီးမရှိဘူးဗော
မလစ်တုံးကဆိုရင်လေစိုက်ပျိုးထားတဲ့မိုးစဘာရိတ်သိမ်းချိန်မှာတိုက်ပွဲတွေဖြစ်လို့ဘေးလွတ်ရာကိုထွက်ပြေးကြရတဲ့အတွက်စဘာပင်တွေကိုကောင်းကောင်းမွန်မွန်မပြိုးထောင်နိုင်ကြတဲ့အတွက်အထွက်နှုတ်ကြဆင်းခဲ့ပါတယ်။တချို့ကဆိုရင်တော့စဘာတွေကိုလုံးဝမရိတ်သိမ်းဘဲစွပစ်ထားခဲ့ကြရတာပါ။စဘာဆိုင်နေချိန်လက်လက်ကြီးကြလို့မကြခဏထွက်ပြေးခဲ့ကြရတဲ့အခြေအနေကိုလည်းဒီမော့ဆိုစစ်ပေးဆောင်ကအခုလိုပြောပြပါတယ်။
အရင်ကစေလေတဲ့ပိုင်းနဲ့လည်းကြီးလာတဲ့ကြလာတဲ့ချိန်ချင်းပြန်ပြေးလာတဲ့ချိန်ရှိတယ်ခဏခဏချင်းအရင်ကတော့စေဒီနည်းနဲ့ဆက်နေတဲ့လူလို့တော့အဲ့ဒီလေလောက်တဲ့လူတွေလည်းအဲ့လိုပါပဲဒဲဒီပိုင်းစားတဲ့လူအဲ့လိုပဲလက်လက်ကြီးရှားတယ်ဆိုရင်သူတို့အိမ်ကိုပြန်လာခဲ့အချိန်လေးလည်းပြန်နေပြီးတကယ်လားပြန်စားနေပြီးဆိုပြန်သွားတာအဲ့လိုမျိုးပါပဲ
စစ်ကောင်စီနဲ့ကရင်ပြည်ပူပေါင်းတပ်တွေကြားတိုက်ပွဲတွေအခုဆိုပိုပြင်းထန်လာနေပြီးတော့တိုက်ပွဲဖြစ်ပွားတဲ့ဧရိယာလဲပိုမိုကျပြန့်လာနေပါတယ်။ဒေသခံတော်တော်များများဘေးလွရာထွက်ပြေးတိမ်းရှောင်လိုက်အခြေအနေငြိမ်သွားရင်နေရက်ပြန်လာလိုက်တဲ့အတီတကြမဖြစ်တာအခုဆိုသုံးနှစ်ထဲဝင်လာနေပါပြီ။လေယာဉ်ဧက3000လောက်ရှိတဲ့ဒီမော့ဆိုမြို့နယ်အရှိန်ကျမှာဒီနှစ်ဆိုရင်ထောက်ကနန်းလောက်သာစိုက်ပျိုးနိုင်တဲ့အကြောင်းကီအန်ဒီလူခွေရီတီထောင်သူကိုပညာနဲ့ရွာခံက VOA ကိုပြောပါရစေ။တ
ုံတောင်ကြီးပါဆက်လို့ရတဲ့အချိန်ကနေဒီနှစ်ကဧကထောက်ကနန်းလောက်ပဲကျန်တော့ပေါ့နော်ပြည်သူအခုစစ်ကောင်စီကဒီတနည်းလားလဲဆိုတဲ့ကန်ကွန်ဆင့်ကြွားမှာလာထိုင်ချတော့အရင်တော့ဆံအများဆုံးထွက်တဲ့အဲ့ဒီအုပ်စုကဆံစပါဘူးပါမဆိုင်နိုင်တော့ဘူးပေါ့နော်။နောက်ပြီးတော့မှဒီ Facebook လောက်အုပ်စုမှာလဲကျွန်တော်ဧကတို့တောင်းဆိုရှိတာအခုကဟို6000လောက်တော့မှစိုက်တင်ချတော့အရင်ကတော့ပြန်စိုက်တဲ့လူကိုအစီအစဉ်စီရင်တောက်စီမမတို့နဲ့လမ်းထူတော့တယောက်တော့မှဖြစ်ဆက်ကံရမှုတွေဖြစ်တော့ပါနော
်လက်ရှိမြန်မာနိုင်ငံထဲမှာစံစီစားစတဲ့အခြေခံစားကုန်တွေအစမတန်ဈေးလုံးတက်နေချိန်မှာစပြိုးရေးပိုင်းမှာလည်းပဋိပက္ခဒေတာတွေမှာတိတိတတ်တာကျဆင်းနေပါတယ်တိုက်ပွဲဖြစ်ပွားနေတဲ့ဒေတာတွေမှာစားတဲ့ရိတ်ခါနဲ့ဆေးဝါးတည်ယူခွင့်ကိုစစ်တပ်ကပိတ်ပင်ကန့်တတ်တာကြောင့်စစ်ပြေးဒုက္ခတွေအနေနဲ့အစားအသောက်အခက်ခဲကိုတစ်နေ့ထက်တစ်နေ့ပိုးပြီးတော့ရင်ဆိုင်နေကြရပါတယ်ရှင်
ကြားပြည်နယ်အတွင်းမှာတိုက်ပွဲတွေကြောင့်စိုက်ပျိုးရေးမလုပ်နိုင်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ရန်ကုန်ကနေသတင်းပေးပို့လာတာကိုအလိမ္မာကပြောပြပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။ဒီထဲကမှအရင်ဆုံးတော့မြန်မာနိုင်ငံတော်ကလူခွေအခြေအနေကိုတင်ဆက်ပေးနေတဲ့ဒုအံစီစဉ်ကိုထုတ်လွှင့်ပေးမှာပါ။စစ်ပွဲတွေဖြစ်နေတဲ့ဒေသမှာပြည်သူဘတ်တော်သားဆေးမှုတွေအန္တရာယ်ကြားကနေဆေးကုသပေးနေကြပါဗျ။တိုက်ပွဲတွေမပြတ်ရှိနေတဲ့ကြားပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းမှာကိုယ်အသက်ကိုမငယ်ပဲဒဏ်ရာရတဲ့သူတွေကိုကုသပေးနေသူတွေတချို့အကြောင်းကိုတော့ Frontier မြန်မာရဲ့ဒုအသံစီစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ
။နောက်မှန်းနေဖောက်မဝင်လာကြီးကကျွန်တော်နဲ့ထင်တာဖျက်မှရှိမှကွက်ဖျက်ထွက်သွားတော့ပေါ့နော်
။ကိုခွဲစိတ်နေတော့တန်လန်တိုးတိုးတန်လန်ဖြစ်နေလို့ခုနလိုပဲမတိလိုက်ဘူးပေါ့နော်ဟိုချက်ချင်းလဲထွက်လို့မရတဲ့နေသားမျိုးမှဆိုတော့ကျွန်တော်ပြင်တော့အချိန်ကြီးတည်သွားနိုင်တာပေါ့
ကယားပြည်နယ်နဲ့ရှမ်းပြည်နယ်တောင်ပိုင်းကရှေ့တန်းတိုက်ပွဲတွေမှာမရေမတွက်နိုင်တဲ့အသက်ပေါင်းများစွာကိုစစ်တပ်ဖွဲ့ဝင်တွေကကယ်တင်ပေးနေကြပါတယ်။ဒါပေမဲ့အဲ့ဒီဒေသတွေမှာပြိပခတွေပြင်းထန်လာတာနဲ့အမျှစစ်တပ်ဖွဲ့တွေရဲ့အသက်အန္တရာယ်တွေကပိုပိုပြီးတော့များလာပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron တဲ့ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့တန်ရဲ့အလွတ်တန်းသတင်းတောက်မျိုးဆက်လှတော်ကရေးသားထားပြီးတော့ဒို့တန်ဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်။
မ
ိုးပြဲမျိုးညောင်ဝိုင်းရက်ကွက်မှာဧပြီလ26ရက်နေ့ကတိုက်ပွဲတွေပြင်းထန်နေခဲ့ပါတယ်။မိုးပြဲ rescue team တာဝန်ခံကိုမျိုးအောင်ကသူတို့အဖွဲ့နဲ့အကျိုးအဲ့ဒီတိုက်ပွဲကြားမှာရှိနေခဲ့ရပါ။သူတို့အဖွဲ့ဟာလက်နက်ကြီးလက်နက်ငယ်အန်ဒီရီကြားမှာလူနာရဲဘော်တွေကိုအသက်ဆုံးပြီးတွားရောက်ကယ်ဆယ်ခဲ့ပါတယ်။ဒါကကိုမျိုးအောင်တို့အဖွဲ့အပါအဝင်တခြားရှေ့တန်းစီးအဖွဲ့တွေရဲ့နေတဲ့သူဝါကြုံနေကြလို့ဖြစ်လာခဲ့ပါတယ်။အရင်ကကိုမျိုးအောင်ဟာလယ်သမားတစ်ယောက်ပါ။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်သားတစ်ယောက်လည်းဖြစ်ပါတယ်။2021ခုနှစ်ဖေဖော်ဝါရီလဆက်အာနာသိမ်းပြီးတဲ့နောက်မှာတော့မိုးပြဲသပိတ်ကော်မတီမှပါဝင်ခဲ့ပါတယ်။2021ခုနှစ်မေလမှာတော့ဒီစီးအဖွဲ့ဖွဲ့ဖို့အခြေအနေဖြစ်လာခဲ့တာပါ။
ဒီ movie is campaign တိုက်ပွဲမှာပဲကျွန်တော်ဆက်ဆွဲတယ်။တပိတ်ကကျွန်တော်တို့စီနေငယ်ကုစုထောင်းထားတာရှိတယ်။တပိတ်မှာတန်ရရခဲ့ရင်ကျွန်တော်တို့ဒီကုတာတာနိုင်အောင်ကျွန်တော်တို့အဲ့ဒီတပိတ်မှာလည်းကျွန်တော်တို့အပြုခွင့်ခံရနှစ်ခါရှိခဲ့တော့နော်။ဆိုတော့အဲ့ဒါအဲ့ဒါကျွန်တော်တို့အဲ့စီကုထားတူတာတဲ့စီနေလည်းကျွန်တော်တို့စခဲ့ခဲ့တယ် movie is come မှာအဲ့တော့ကလည်းကျွန်တော်တပိတ် company ထဲမှာပါတဲ့လူတယောက်ကကျွန်တော်တို့ဟောခံဆူဆွမ်းနေကျွန်တော်မကယ်ထုတ်နိုင်ခဲ့ဘူး။ဟောစတေးကအဲကျွန်တော်တို့ကဒီ fire zone ဖြစ်ရောက်ရတယ်ဒါပေမဲ့တကယ် deadly zone မှာရောက်နေတဲ့လူကျွန်တော်တို့ကြားမှာခက်ခဲကြောက်ကွင်းပြင်ဖြစ်နေကြောက်ကျွန်တော်မကယ်ထုတ်နိုင်ခဲ့ကျွန်တော်တို့တပိတ် company တယောက်ပါဆိုတော့သူကကြာဆုံးသွားတယ်
မိုးပြဲအဖွဲ့မှာအကြမ်းမဖက်အာဏာပြန်ဆိုင်ရေးလှုပ်ရှားမှု CDM လုပ်နေတဲ့ဆေးဝန်ထမ်းတွေပါတယ်လို့အခြေခံအရေးပေါ်ဆေးဘက်ဆိုင်ရာတင်နန်းတက်နေတဲ့ကိုမျိုးအောင်လို့တာဝန်ပြုသူတွေလည်းပါပါတယ်။သူတို့အဖွဲ့လှုပ်ရှားနေတဲ့ကယားနဲ့ရှမ်းတောင်ပိုင်းဒေသတခုလုံးဟာလွန်ခဲ့တဲ့လတွေတုန်းကမြန်မာစစ်တပ်နဲ့ဒေသပြည်သူ့ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲပြင်းထန်နေခဲ့တဲ့နေရာပါ2023ခုနှစ်ပထမ6လအတွင်းမှာတင်ကယားပြည်နယ်အတွင်းလေချောင်းတိုက်ခိုက်မှုပေါင်း388ခုရှိခဲ့လို့ Progressive Granny People Force ကနေ August လအတွင်းထုတ်ပြန်ခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်ထက်နှစ်ဆပိုများလာခဲ့တာပါ။ ISP မြန်မာရဲ့အချက်အလက်ကိုကြည့်ပြန်ရင်လည်းစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်ဒါမှမဟုတ်ဒေသကာကွယ်ရေးတပ်ဖွဲ့တွေရဲ့မြေပြင်တိုက်ပွဲပေါင်း250နီးပါးရှိခဲ့ပြီးဒါဟာတနိုင်ငံလုံးအတိုင်းအတာရဲ့၅ဘုံ၃ဘုံကျော်ရှိပါတယ်။ဒီနေရာဟာမဟာဗျူဟာကျတဲ့နေရာလည်းဖြစ်ပါတယ်။မိုးပြဲဟာနေပြည်တော်နဲ့ကီလိုမီတာ100သာကွာပြီးကယားပြည်နယ်လွိုက်ကော်နဲ့ဘေကျင်းကရက်မှာရှိပါတယ်။ရက်ဆက်ဖြစ်နေတဲ့တိုက်ပွဲတွေမှာဒီတစ်ခါဖဲခုံမြို့နယ်တဲကပဲမိုးပြဲအနောက်မြောက်ပိုင်းကတောင်စလုံးကြီးပါမှာပါ။မြေကြီးပေါ်ဖြန့်ခင်းထားတဲ့ water blue အစိမ်းအောင်ပေါ်မှာဒံယာရလူနာတွေလဲနေကြပါတယ်။ဆေးသွင်းမှုလိုအပ်တဲ့အိတ်ကိုလူတစ်ယောက်ကကင်ပေးထားပြီးတော့ခေါင်းအစာအိမ်နဲ့လက်မောင်းဒံယာရရတဲ့ KNDF ရဲဘော်တို့ကိုဒေါက်တာအုံနဲ့အတူဆေးဝန်ထမ်းတွေကအားသုံးကစားကူတာပေးနေပါတယ်။အရေးပေါ်လူနာကိုလိုအပ်တဲ့ကုသမှုတွေပေးပြီးတဲ့နောက်မှာဆေးရုံကိုအချိန်မီလွှဲနိုင်ခဲ့လို့လူနာကတော့အသက်ဘေးကနေလွတ်မြောက်သွားခဲ့ပါတယ်။အဲ့ဒီနေ့ကဒေါက်တာအုံရဲ့ဝိဇာဆေးအဖွဲ့ကနေပြည်သူ့ကာကွယ်ရေးတပ်ပေါင်းစုရဲ့ဒဏ်ရာရသူ16ယောက်ကိုကုသပေးခဲ့ရပါတယ်။အသက်30ဝန်းကျင်အရွယ် CDM ဆရာဝန်ဒေါက်တာအုံဦးဆောင်နဲ့ဝိဇာဆေးအဖွဲ့ကို2022ခုနှစ်စက်တင်ဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။သူတို့အဖွဲ့ကဒေသမှာရှိတဲ့ရွာသားတွေနဲ့စစ်ရှောင်တွေကိုဆေးကုပေးပေမဲ့တိုက်ပွဲတွေဖြစ်လာပြီးဆိုရင်တော့ရှေ့တန်းရဲဘော်တွေကူတာရေကိုဦးစားပေးကြရပါတယ်။ အဖွဲ့အစားဖွဲ့ပြီးကလေးကကရားနဲ့ရှမ်းတောင်မှာဖြစ်ပွားတဲ့တိုက်ပွဲတွေရရှိတယ်မှာလူနာ100ကျော်ကုသပေးခဲ့ပြီးအသက်အန္တရာယ်စိုးရိမ်ရတဲ့ရဲဘော်လူနာ40ဦးထက်မနည်းကိုအရေးပေါ်ကုသပေးနိုင်ခဲ့ပါတယ်။ခြေလက်ဖြတ်တောက်ပေးခဲ့ရတဲ့ရဲဘော်10ဦးခန့်ရှိတယ်လို့ဆိုပါတယ်။အဲ့ဒီတဲကမှအခက်ခဲဆုံးကုသပေးခဲ့ရတဲ့တစ်ခုကတော့ဒေါက်တာအုပ်ပြပြတထင်မှတ်မိနေသေးပါ။ဘိုက်ကိုလက်နက်ကြီးချပြီးသွေးပေါင်လုံးဝမရှိရတဲ့ PDF ရဲဘော်တရားကုခဲ့ရတော့ကပေါ့။သွေးချက်ချင်းသွေးမှုလည်းလုခဲ့ရပါ
။သူကဘာဖြစ်လဲဆိုအသေးခွဲဝါအသေးခွဲဝါပြီးအသေးကိုဖောက်ထွက်သွားပြီးတော့နောက်ကကြောက်ခက်ခဲ့ထိတ်တချမ်းကိုဖောက်သွားတယ်။ဖောက်ပြီးတော့နိုင်ရောနောက်ကမှသွားကန့်တယ်ကျတော့ကျွန်တော်သူ့ရဲ့စုံစုံတန်ရှင်းလုပ်ပြီးဒီရာကိုအသေးကိုပြန်ချုပ်ရတယ်ပေါ့နော်ကြောက်ကတစ်ဖက်ထုတ်ရတယ်ပေါ့နော်ညာဘက်ကြောက်ကထုတ်လိုက်ရတယ်ပြီးတဲ့ခါကျတော့ဒီအစဖယ်တယ်ပြီးတော့သွေးတွေကိုကျွန်တော်တောက်ချက်သွင်းတယ်သွေးရယူနာကပြေးပေါက်ကခွဲခန်းဝင်ပြီးတော့မိနစ်40လောက်ရှိဘူးမတက်လာသေးဘူးပြင်ပန်းပါဘူးအဲ့လီနာကခွဲခန်းအထွက်တော့ပြေးပေါက်နေ180နဲ့ထွက်တယ်စီးလဲထွက်တယ်အဲ့လီနာကတော့မမရဘူးကျွန်တော်လွတ်လိုက်လို့ရှိရင်တေးချတယ်200 300ပေါ့55မိလောက်မောင်းလိုက်လို့ရှိရင်200 300ကျော်ပြီးသားပဲအဲ့လောက်ရောက်တာနဲ့ကိုဒီမှာပဲဟိုစွန့်စွန့်စားစားဝင်ဟိုဝင်ခွဲခန်းဝင်နေဆိုတာဒါမိုက်မိုက်ကန်ကန်ဝင်လိုက်ရတယ်ဒါမျိုးလွတ်လိုက်ရင်တော့ဒီမှာကျင်းသေးတယ်အဲ့ဟာတော့အသက်ကျင်နိုင်လိုက်တယ်ပေါ့နော
်ဆေးအဖွဲဖြစ်တဲ့အတွက်ကြောင့်ရှေ့တန်းမှာဒံရရရဲဘော်လူနာကိုခွဲဆဲဖျက်တောက်နေတော့မှလက်နက်ကြီးကြတာလင်းရင်ဘုံကျဲခံရမှာကိုအများအားစိုးရင်ထိတ်လန့်နေရတယ်လို့ဒေါက်တာအုတ်ကဆိုပါတယ်တခါတလေဆိုကုနေရင်လည်းလူနာကိုရွှေ့ဝတ်လောက်ရတာတွေလည်းရှိပါတယ
်အလီနာကြလာလို့ကျွန်တော်အစရိမှန်လို့ကျွန်တော်တို့တခြားရှိပြောင်းရတာမျိုးတွေရှိတယ်နောက်တစ်ခါကျတော့လေကြောင်းတက်ခိုင်းမှုပေါ့နော် air strike နဲ့အဲ့လိုမျိုးလေနဲ့လာပြီးကျဲတာပြစ်တာမျိုးလုပ်မှာတော့အများအားဆိုရင်ဒါလေရင်ကျတော့ကျွန်တော်တို့အတန်ကြရင်ရှောင်းတိန်ဝုတ်ပဲဒီခုနလိုကိုကိုခွဲစိတ်နေတော့တန်လန်တိုးလို့တန်လန်ဖြစ်နေလို့ခုနလိုပဲမတိလိုက်ဘူးပေါ့နော်ဟိုချက်ချင်းလဲထွက်လို့မရတဲ့နေသားမျိုးမှာဆိုတော့ကျွန်တော်တို့ပြင်တော့အချိန်ကြီးတည်သွားနိုင်တာပေါ့ခြေတန်းမှာတော့တက်နေရတော့အချိန်ကြီးရှိတယ်လေကြောင်းပေါ့အဓိကလေကြောင်းနဲ့လက်နဲ့ကြီးကြောက်ရတယ်ပေါ့
ဒီဒေတာမှာပြီးခဲ့တဲ့ April လကစလို့ရှေ့တန်းဆေးမှုအ ਨੇ ဆုံး9ဦးအသက်ဆုံးရှုံးခဲ့ရပါတယ်။ April လ9ရက်နေ့မှာစက်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဖဲခုံမြို့နယ်တောင်စလုံးကျေးရွာအနီးရှေ့တန်းဆေးမြေပြင်မှာဆေးကုသနေတဲ့ကိုမျိုးအောင်တို့ Mobile Rescue Team ရဲ့ဒုနာပြုတအူအသက်ဆုံးရှုံးခဲ့ရပါတယ်။မေလ29ရက်နေ့မှာလည်းတောင်စလုံးကျေးရွာနဲ့ကရက်ဖဲခုံမြို့နယ်လက်တင်ကျေးရွာအနီးမှာစက်ကောင်စီကတိုက်လေရင်နဲ့ဘုံချဲချတာကြောင့်အဲ့ဒီနေရာမှာရှိနေတဲ့ဒီမော့ဆို medic unit ကအဖွဲ့ဝင်၄ဦးတည်ဆုံခဲ့ပါတယ်။ဘယ်အခြေအနေမျိုးမှာမဆိုဆေးဘက်ဆိုင်ရာအဆောက်အုံတွေဒါမှမဟုတ်ဆေးဝန်ထမ်းတွေကိုတိုက်ခိုက်ခြင်းမပြုရဘဲဒဏ်ရာရအပြားနာနေသူတွေကိုအကာအကွယ်ပေးရမယ်လို့ Geneva Convention သဘောတူညီချက်တွေမှာပြဋ္ဌာန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံတော်မှာတော့ဒီလိုဖြစ်ရပ်တွေတိုးလာတာကို Insecurity Insight ကအချက်လက်ပြုစုထားပါတယ်။2022ခုနှစ်တစ်နှစ်အတွင်းကျမရေးအဆောက်အုံ46ခုတိုက်ခိုက်ခံရပြီးဆေးဝင်နဲ့28ဦးအသက်ခံခဲ့ရပါတယ်2023ခုနှစ်ပထမ9လဘက်အတွင်းမှာတော့ကျမရေးအဆောက်အုံ83ခုတိုက်ခိုက်ခံရပြီးဆေးဝင်နဲ့24ဦးသေဆုံးခဲ့ရပါပြီရှည်ရန်သွားရင်ဆေးမှုတွေကအကာအကွယ်အဖြစ်အနည်းဆုံးဟဲမတ်အုပ်ထုပ်နဲ့ကြီးကအင်ဂျီတွေဝတ်ကြပါတယ်ပြီးတော့သူတို့နေတဲ့နေရာပတ်လည်မှာလည်းဘုံခိုခြင်းတူထားကြရပါတယ်။တစ်ချက်မှတော့ငြိမ်ငြိမ်မနေကြရပါဘူး။ဆေးအဖွဲတွေဟာသူတို့အသက်တွေနဲ့ရင်ထားရယုံတာမကပဲဆေးကုသရေးအတွက်ရန်ပုံငွေရရေးတိုက်ပွဲလဲဝင်နှွဲနေကြရတာပါ။အဓိကကတော့ရှေ့တန်းကဒဏ်ရာရသူတွေစီတွားနိုင်ဖို့ဓာတ်ဆီလိုတယ်လို့ဆေးကုပေးနိုင်ဖို့ဆေးပစ္စည်းအထောက်ပံ့တွေလိုပါတယ်။စစ်ကောင်စီကဆေးဝါ၊လောင်စာဆီ၊ရိတ်ခါနဲ့တခြားကုန်ပစ္စည်းတွေကရားပြည်နယ်ထဲတင်သွင်းတာကိုပိတ်ပင်ထားပါတယ်။ဒီတော့ကုံစင်းနှုံးတွေကတက်နဲ့ထောက်ပံ့ရေးပစ္စည်းတွေရဖို့အနေခရီးတွေဖြတ်ရပြန်ပါတယ
်တချို့ဈေးဆိုရင်ရှားပါတယ်တချို့ကကျတော့ control rate တွေဖြစ်တယ်ဟောထိန်းချုပ်ဈေးဝင်ဆိုဝယ်လို့မရရရှိတယ်ဒီနေရာတွေတကယ်တကယ်ဟိုရှေ့တန်းမှာတော့ဒီခွဲစက်ကမ်းမှာတော့သုံးတဲ့ဈေးတွေပေါ့နော်တချို့ကကျတော့လမ်းကြောင်းကျက်တယ်ပေါ့အဲ့ခါကျတော့အခက်ခဲရပါတယ်ဆိုဈေးဝါသုံးဈေးကအင်တန်များတယ်ကျွန်တော်သုံးရင်သုံးသလောက်ကုန်တယ်ပေါ့လူနာများရင်များသလောက်ကုန်တယ်ရှေ့တန်းတက်ရဆိုလည်းကျွန်တော်ကုဆေးနဲ့ကိုအဲ့လိုမျိုးယူပြီးတက်တာမျိုးတွေများတယ်
ဝိဇာစီအဖွဲ့အနေနဲ့ကတော့အဖွဲ့ဝင်တဦးချင်းနှီးဆက်ရမိတ်ဆွေတွေစီမှာအလှူခံကြပါတယ်။တခါတည်းရင်တော့ကရင်နီပြည်အတိုင်းအမခံကောင်စီ KSCC ကျမရေးတာဝန်ခံစီကဆေးဝါးအချို့ရတာရှိပါတယ်။ရိတ်ခါနဲ့ယာယီနေရထိုင်ခင်းအတွက်ကုန်ကြဆေးတွေကလည်းရှားပါသေးတယ်။စစ်တပ်ကပြစ်မှတ်ထားနေတဲ့ဆေးရုံဆေးခန်းတွေမှာတော့သူတို့နေလို့မရပြန်ပါဘူး။ဒီလိုအခက်အခဲအမျိုးမျိုးကြားကပဲ ကိုမျိုးအောင်နဲ့သူ့အဖွဲ့ကတော့သူတို့အလုပ်တွေကိုအပြတ်မခံလုပ်နေကြဆဲပါပဲ
။ပြီးခဲ့တဲ့ရက်တော့လည်းကျွန်တော်တို့စီဝလင်းလာပြတ်သွားတယ်။အဲကျွန်တော်စီခံလာပြတ်သွားတော့ပေါ့နော်။ဆိုတော့ဆယ်လုံးတပြက်နဲ့လာကျဲချသွားတယ်။ငါကတော့တိခိုက်မရှိခဲ့ဘူးပေါ့နော်။ဆိုတော့ကျွန်တော်တို့ကတော့ခုနောက်ပိုင်းတော့စိတ်ထန်ရလာတယ်။လူကုလုံချုံကြီးကိုအဓိကဥစားပြလာတယ်။ကျွန်တော်အဖွဲ့ဝင်တွေကလည်းလင်းလာဆိုနေတော့သူက6ချာကုန်တော့တယ်ခွေးတော်များပါတော့ဒါပေမဲ့တော့အချုံမပေးဘူးကျွန်တော်တို့စသုပ်ပြီးလုပ်နေတယ
်မိသားစုရဲ့ကိုချန်ခဲ့ပြီးဒေါက်တာအုပ်ကတော့နိုင်ငံရဲ့တထောက်တနေရာမှာသူလှုပ်တင်တာတွေကိုလုပ်နေခဲ့ပါတယ်အာနာမသိငင်ကသူ့မှာဒီထက်တတောက်တတရှိရဲ့ဈေးရုံတစ်ခုမှာအလုပ်လုပ်ခဲ့တာပါဒါပေမဲ့သူ့မှာနောင်သားရနေမှုစိတ်ကူးတွေရင်နေဖို့လည်းအချိန်မရှိနေပါဘူ
းကျွန်တော်ဈေးတော့စကူးပြင်းလိုက်မယ်ထင်တယ်တခြားလည်းကောင်းမှုတခြားချာမလုပ်တော့လေဒါဒီတော်လိုင်းထဲမှာဟိုမတည်သေးရင်တော့ဆေးတော့စက်ကူပြစ်လိုက်မယ်။အော်တခြားတော့ဘာမှတော့ထူးတယ်လို့ပြောလို့မရှိပါဘူး။ကျွန်တော်လည်းတခြားကောင်းမှမလုပ်တော့ဘူး။မအောင်ရင်တော့မအောင်လာတော့မအောင်ဘူးဆိုတာလေဖြစ်နိုင်ရည်တစ်ခုပါပဲ။ဒါပေမဲ့မအောင်နဲ့မအောင်လို့ကျွန်တော်တော့မယူဆောင်အောင်မယ်လို့ပဲယူဆပြီးကျွန်တော်တိုက်တာပဲ။ဟိုမအောင်နဲ့အောင်လို့မယ်ပေါ့နော်။ကျွန်တော်အသေးသေးလေးတိုက်မယ်ပေါ့။ဒါကတော့ဟိုကျွန်တော်ဘက်ကပြတ်တာဟိုကိုကဘကအာမခံနိုင်တဲ့ဟာပေါ့။ကျွန်တော်တို့ဒီမအောင်ရင်တော့ပြီးတဲ့ထိတိုက်မှာပဲ။ကျွန်တော်သေးသေးလေးတော့တယောက်လည်းကြံနေတယောက်လည်းတော့ငချက်ပြစ်ချပြီးကျွန်တော်တနက်ပြင်လည်းပြင်ပါဦးကျွန်တော်လည်းကြံနေဆိုရင်တော့ဒီလိုတော့သွားမယ်
ဒိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။ဒီအစီအစဉ်ကိုအလှရှင်တွေရဲ့ကူညီမှုနဲ့ Foundation Hiron Dae ကပံ့ပိုးပေးထားတာဖြစ်ပါတယ်။ဒိုးတန်အတန်းလွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အင်ဂျွန်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 NaN ကနေ10:00 NaN အတွင်းနဲ့တနင်္ဂနွေနေ့မနက်6:00 NaN ကနေ8:00 NaN အတွင်းမှာလည်းနားဆင်နိုင်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့် Do and Podcast အစီအစဉ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်။
Frontier မြန်မာဝိုင်းတော်သားတွေတီးဖြတ်စီစဉ်တင်ဆက်တဲ့ဒိုးအတန်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမြန်မာဘာသာစီစဉ်တွေကိုည10:00 NaN တိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတခါတော့ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွေနဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုရမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နိုင်ငံရေးမှာလူမျိုးရေးအဓိကထားသင့်သလားဆိုတဲ့အကြောင်းအရာကိုဆွေးနွေးတင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရေးမှာလူမျိုးရေးနဲ့လူအခွင့်အရေးဘယ်ဟာကိုရှည်တန်းတင်သင့်ပါသလဲ။အမေရိကန်ပြည်ထောင်စုကောတန်ကောလိပ်ကနိုင်ငံရေးသိပ္ပံနိုင်ငံရန်တကာဆက်ဆံရေးပါမောက္ခဒေါက်တာထွန်းမြင့်နဲ့ဦးတင်မောင်သန်းကမေးမြန်းတက်ဆက်ပြီးတော့ဒီတစ်ပတ်ဒီမိုကရေစီလူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ
ဒီမနက်ကပါဝင်ကဘာတော်မှာလူမျိုးရေးပြာနာနိုင်ငံရေးချက်ကပ်ပုံတွေကပြန်လဲဥမော်လာကြတာကိုရီကောက်ပွဲနဲ့ပฏิပက္ခသတင်းတွေမှာကျွန်တော်တို့တွေ့လာရပါတယ်မြန်မာနိုင်ငံတို့တိုင်းသားလူမျိုးတွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံမျိုးမှာလူမျိုးရေးပြဌာန်းချစ်ကပ်ပုံနဲ့သွားမလားလူခွင့်ရေးပြဌာန်းချစ်ကပ်ပုံနဲ့သွားမလားဆိုတာကတော့သင်ပြောအဆက်တဲ့မိကုံဖြစ်ပါရဲ့လားဒီအကြောင်းကိုဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့အမေရိကန်နိုင်ငံကာတန်ကောလိပ်ကနိုင်ငံရေးသိပ္ပံနဲ့နိုင်ငံတကာဆက်ဆံရေးပမောက္ခဒေါက်တာထွန်းမြင့်ဖြစ်ပါတယ်မင်္ဂလာပါဆရာကြီး
မင်္ဂလာပါခင်ဗျာ
။ဟုတ်ကဲ့ဆရာကြီးလူမျိုးရေးပြာနာလားလူခွင့်ရေးပြာနာလားဆိုတဲ့မိကွန်းကတော့မြန်မာနိုင်ငံအတွက်သင့်လျော်တဲ့မိကွန်းတစ်ခုဖြစ်ပါသလား။ဆရာဘလို့မြန်မာလက်ခဏ။
ဘလို့ပြောမလဲအောင်ဝင်ခွင့်ကြဖြစ်တဲ့မိကွန်းတစ်ခုပါ။ဘာလို့ဆိုတော့မြန်မာနိုင်ငံမှာကလူမျိုးရေးနဲ့ဆိုင်ခဲ့တဲ့ဒီသမိုင်းရရှောက်လန်းခဲ့တဲ့နိုင်ငံရေးသမိုင်းလည်းရှိတယ်။ဒီနိုင်ငံရေးဒီအခက်အခဲတွေလည်းရှိခဲ့တယ်။လက်ရှိလည်းဖြစ်နေတယ်။နောက်တစ်ခုကလူခွင့်ရေးရဒီလူမျိုးရေးတဲ့မဟုတ်ဘဲနဲ့ဂျန်တဲ့ identity ပေါ့နော်ဒီလူတွေအဲအတွက်လည်းအခွင့်အရေးဆိုတာစဉ်းစားမှာဖြစ်တယ်နောက်တစ်ခုကမတမစွန်းတဲ့လူတွေအဲလည်းရှိတယ်ဒီလူတွေရဲ့အခွင့်အရေးကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားမှာဖြစ်တဲ့အတွက်အကုန်လုံးဟာလူအခွင့်အရေးနဲ့လူမျိုးရေးဆိုင်ရာကိစ္စအရအာဖြစ်နေတဲ့အဲနိုင်ငံဖြစ်ပါတယ်နောက်တစ်ခုကတော့ဘယ်နိုင်ငံမဆိုအာဏာရှင်နိုင်ငံပဲဖြစ်ဖြစ်ဒီမိုကရေစီနိုင်ငံပွင့်လင်းတဲ့နိုင်ငံပဲဖြစ်ဖြစ်ဒီကိစ္စတွေကဆက်လက်ပြီးတော့ရှင်သန်နေမဲ့ပုံစံရှိပါတယ်ဘာလို့ဆိုတော့ဒါကနိုင်ငံရေးကို
ဟုတ်ကဲ့ဆရာဒါဖြစ်ရင်ကျွန်တော်တို့ဒီအခုပြောတဲ့လူမျိုးပြာနာနိုင်ငံရေးရဲ့လက္ခဏာတွေကဘာတွေလဲအခွင့်အရေးပြာနာနိုင်ငံရေးရဲ့လက္ခဏာတွေကဘာတွေလဲဆရာနည်းနည်းရှင်းပြပေးပါလား
တော်တော်နဲ့လိုရင်းပြောအောင်လို့ရှိရင်တော့ဒီလူမျိုးစု ဒီပြဿနာတွေဖြစ်နေတဲ့နိုင်ငံတွေဟာဒီအဲဒီဘယ်လိုပြောမလဲသမိုင်းရ identity ပေါ့လေ power struggle identity ကစတင်ခဲ့တာဖြစ်တယ်။ဒီကတော့အစကတည်းကဥမာနောယထားဒီပကံကိုစတင်တည်ထောင်ကြတဲ့ကဗုဒ္ဓဘာသာကိုဟုတ်လားဒီနိုင်ငံတော်ရဲ့ဒီသူ့ရဲ့ kingdom ရဲ့အဲဒီဒီဘာသာဖြစ်လုပ်မယ်ဆိုတော့အဲ့ဒီအထက်မှာရှိတဲ့တချို့ minority ဒီဗမာတွေကိုယ်တိုင်ကလက်မခံတဲ့အဲဗမာတွေလည်းရှိတယ်။အဲ့တော့မြန်မာနိုင်ငံရဲ့ဒီအရှုပ်ထွေးကိုကျွန်တော်တို့ဒီဒီ ethnic ဒီဒီလူမျိုးစုအဲနဲ့ရောဒီဒီဒီဒီ power struggle တွေကိုကြည့်မယ်ဆိုလို့ရှိရင်ဒါရှင်းပါတယ်ဗမာကိုအဗဟုပြုတယ်ဗုဒ္ဓဘာသာကိုဗဟုပြုတဲ့နိုင်ငံတော်တိဆောက်လို့မရတော့ဘူးဆိုတဲ့ဥစ္စာက message ကရှင်းပါတယ်အဲ့ဒါဘယ်လိုရှင်းလဲဆိုလို့ရှိရင်အခုဒီ2021နောက်ပိုင်းအထူးသဖြင့်ဂျင်စီတွေရဲ့စိတ်ဓာတ်နဲ့ဂျင်စီတွေရဲ့ခံယူချက်နဲ့ကဘာကြီးရဲ့အရေးပေါ့ကဘာကြီးရဲ့အခုကျွန်တော်တို့ခြေတော့အောက်မှာရှိနေတဲ့ကဘာမြေကြီးဘာမြေကြီးဆိုနိုင်ငံရေးမြေကြီးစီးပွားရေးမြေကြီးတက္ကနိုလော်ဂျီဆိုင်ယန့်မြေကြီးကရွေ့နေပြီကျွန်တော်တို့တချို့အခုဟိုဒီလူကြောက်ခက်ကစဉ်းစားနေတဲ့နိုင်ငံရေးသမားတွေစိတ်သက်ရှိတဲ့ခေါင်းဆောင်တွေရှိနေသမျှခေါင်းဆောင်တွေဆိုတက်မတော်တဲ့မှာလည်းအဲ့လိုခေါင်းဆောင်ရှိတဲ့ဒီမိုကရေစီပါတီတွေမှာလည်းအဲ့လိုခေါင်းဆောင်တွေရှိနေသမျှဒီခက်ဒီဒီဒီဒီပြဿနာဆက်လက်ပြီးတော့ရေရှည်တည်တံ့ခိုင်မြဲဖို့အာရှိနေတယ်ဆိုတော့ကျွန်တော်တို့ဒါတွေ့နေရတာမဆန်းပါဘူးကျွန်တော်ပြောလို့
ဟုတ်ကဲ့ဆရာဒီကဘာမှာကျွန်တော်တို့ကြည့်လိုက်မယ်ဆိုလို့ရှိရင်လူမျိုးပဓာနာထားတဲ့အတိုင်းပြည်တွေမှာဘာသွားတွေ့ရလဲလူခွင့်ရေးပဓာနာထားတဲ့အတိုင်းပြည်တွေမှာဘာသွားတွေ့ရလဲ
အဲ့ဒါကိုကျွန်တော်အဝေးကြီးကြည့်စရာမလိုကိုချီတော့အောင်မှပြန်ကြည့်လို့ရတယ်ကိုနှာခေါင်းအောင်မှကြည့်လို့ကျွန်တော်တို့နိုင်ငံဘာဖြစ်ခဲ့တယ်လဲဆိုတော့အခုကျွန်တော်ခုပကန်းနေပြီးတော့နောက်ဆုံးဒီအင်္ဂလိပ်ကနေပြီးတော့သိမ့်ပြီးတော့ဘီယင်စနစ်ကိုဥဆံပိုင်းပနစ်ရှင်ဘီယင်စနစ်ကိုဖျက်ဆီးပြစ်လိုက်တဲ့ဒီ colonization ပေါ့ဗျာ colonial ကာလတက်အဲ့တက်ထစ်ကတသက်တမိုင်းတသက်ထားလိုက်အဲ့ဒီနောက်ပိုင်းဖြစ်လာခဲ့တဲ့တမိုင်းကိုပြန်ကြည့်မယ်ဆိုရှင်ကျွန်တော်တို့နိုင်ငံရဲ့ဒီဗမာဗဟုပြုဗုဒ္ဓဘာသာသလင်းဗမာနိုင်ငံတော်ရဲ့ဒီဘာသာဖြစ်ရမယ်ဆိုတဲ့အမြင်နဲ့ဒီနိုင်ငံရေးတဲကိုဝင်ပြီးတော့ရှုပ်ထားတဲ့ပြောဝင်ပြီးတော့ဆိုတာယူဆပြီးတော့အဲ့ဒီနိုင်ငံတော်ကို identity ပေါ့ဗျာ identity ဆိုတော့ကျွန်တော်တို့ပြောအဲ့ဒီလက္ခဏာကိုတိဖြစ်ဖော်ထုတ်မယ်ဆိုတဲ့လောက်ခဲ့တဲ့ဥစ္စာနဲ့ပတ်သက်လို့ကျွန်တော်ဖြစ်ခဲ့တဲ့ဒီ1948ခုနှစ်နောက်ပိုင်း48ကလောက်ကစတာပါဒီ ideology ရ politics ရဆိုလို့ရှိရင် community နဲ့ဒီ community မဟုတ်တဲ့အဖွဲ့နဲ့နောက်ပိုင်းမှာဒီ ethnic ဒီလူမျိုးစုတွေတဲ့မှာတချို့ community တွေရှိတယ်တချို့ democracy ရှိတဲ့ပုံစံမျိုးတွေကွဲထွက်သွားပြီးတော့ခုထိဖြစ်ခဲ့တဲ့ပြဿနာကိုကြည့်မယ်ဆိုလို့ရှိရင်ဒါရှင်းခုနောက်ဆုံးမြန်မာနိုင်ငံဒီကမ္ဘာမှာတည်တတ်နေတဲ့ဒီလူမျိုးစုကိုအခြေခံပြီးတော့တိဆောက်ထားတဲ့ federal federated ပေါ့ဗျာ constitution နဲ့တိဆောက်ထားတဲ့နိုင်ငံ Ethiopia နိုင်ငံတနိုင်ငံပဲကျန်တော့တယ်ကျန်တဲ့နိုင်ငံတွေကအဲ့ဒါတွေကိုဒီလိုပဲလူမျိုးစုကိုအခြေခံပြုပြီးတော့စဉ်းစားတဲ့စီးပွားရေးနဲ့နိုင်ငံရေးစနစ်ဘယ်နည်းနဲ့မှဆက်ပြီးတော့တက်လို့မရဘူးဆိုတော့အလုံးညီကုန်းချုပ်ထားတယ်တကယ်ဒီလိုပြောမယ်နားလည်ထားလို့အခုဘယ်လိုပြောမလဲကျွန်တော်တို့စွန့်ခွာနေကြပြီအဲ့တော့မြန်မာနိုင်ငံမှာကျွန်တော်တို့တမိုင်းရဲ့အချက်လက် evidence ကပြည့်စုံပြီးသားပါကျွန်တော်စဉ်းစားမယ်ဆိုလို့ရှိရင်အဲ့ရကိုကိုဘယ်သူလဲကိုဆိုတာကခုနကမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအားလုံးတော်လိုင်းရေးသမားတွေအားလုံးစစ်တပ်ခေါင်းဆောင်တွေအားလုံးကိုဘယ်သူလဲဆိုတော့အရင်ဆုံးစဉ်းစားဖို့လိုအပ်ပါတယ်အဲ့မှာ John Farnival ရေးသွားတာရှိပါတယ်မြန်မာနိုင်ငံရဲ့ဒီပြဿနာဘာလဲဆိုလို့ရှိရင်အင်္ဂလိပ်ကလက်နက်ကြီးကြီးမားပြီးတော့ကမ္ဘာစစ်ကြီးကိုနိုင်ပြီးတော့ colonize လုပ်နိုင်လို့မဟုတ်ဘူးမြန်မာတွေသူတို့တွေဘယ်သူတွေလဲဆိုတော့သူတို့ကိုယ်တိုင်ကိုမသိကြလို့အင်္ဂလိပ်တွေကအနာသိမ့်ပြီးတော့ဘယ်လိုပြောမလဲဒီလက်နဲ့အသုံးချပြီးတော့ colonize လုပ်သွားနိုင်တယ်ဆိုတာကို John Farnival ကိုယ်တိုင်ရေးထားတာကျွန်တော် diary စာရေးထဲမှာကျွန်တော်ထားရပါတယ်အဲ့တော့ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ evidence ကရှင်းပါတယ်သိပြီးတော့ကမ္ဘာနိုင်ငံတွေသွားကြည့်လို့ကြည့်စရာမလိုတော့တဲ့အနေထားလောက်ရှိပါတယ
်ဟုတ်ကဲ့ဟိုဆရာကဒီတမိုင်းလဲပြောတယ်ပြီးတော့ဒီကျွန်တော်ကိုဘယ်လိုလဲဆိုတဲ့ identity ပေါ့ politics ပေါ့ဒါကိုလည်းပြောတဲ့အခါကျွန်တော်ဘာသွားတတိယလဲဆိုတော့မြန်မာနိုင်ငံရဲ့လှုပ်ရှားမှုမှာသခင်လှုပ်ရှားမှုကိုသွားပြီးတတိယပါတယ်။ဒါကလည်းငါဘသူလို့ကိုပြောပြီးတော့ခုနာမည်မှာကိုသခင်တတ်လိုက်ကြတာပေါ့နော်
။ဟုတ်ကဲ့
ဆိုတော့ဒီသခင်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်လေးကအခုကျွန်တော်တို့ပြောနေတဲ့အကြောင်းအရာနဲ့လည်းပတ်သက်နေတဲ့အတွက်ကြောင့်ကျွန်တော်နည်းနည်းလေးဒါလေးကိုပြန်ဖော်ကြည့်ချင်ပါတယ်။ဆိုတော့သခင်အဓိပ္ပာယ်ဖွင့်ဆိုချက်ကိုကျွန်တော်ကြည့်လိုက်မယ်ဆိုလို့ရှိရင်ဘယ်လိုတွေ့ရလဲဆိုရင်သခင်ဆိုဒီမှာလူတိုင်းဤအခွင့်အရေးကိုရရှိပိုင်ဆိုင်ရာနှင့်လူတိုင်းလူလိုနေထိုင်နိုင်ရာကြံစီအားထုတ်သူတိုင်းကိုသခင်ဟုခေါ်သည်ဒါတို့မှာစီယုံကျွန်တော်တို့စာတန်းတွေမှာစပြီးတော့အဓိပ္ပာယ်ဖွင့်ဆိုခဲ့တာသခင်ပတ်တော်ကစပြီးအဓိပ္ပာယ်ဖွင့်ဆိုခဲ့တာဆရာခွန်းကပြောတဲ့ငါဘာလဲဆိုတာကိုဖွင့်ဆိုခဲ့တာเนา ဒီမှာအချက်နှစ်ချက်ကျွန်တော်တို့သွားတွေ့ရတယ်တစ်ခုကအခွင့်အရေးနောက်တစ်ခုကလူလူနေထိုင်နိုင်ရန်ဆိုတဲ့အခါကျတော့ဒါအင်္ဂလိပ်လိုဆိုရင်တော့ right based development လူခွင့်ရေးကိုအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုကိုလိုလားတဲ့သူလိုဒီလိုပြောရမယ်ထင်ပါတယ်ဆိုတော့ဒါမှမဟုတ်အဲ့ဒီလိုစခဲ့ပေမဲ့ကျွန်တော်တို့ကအဲ့ဒီ identity လို့ပြောတဲ့ကိုယ့်ကိုယ်ကိုပေါ်ခဲ့တဲ့တကယ်လို့ပေါ်ခဲ့တဲ့ဟာကိုမလိုက်ဖဲနဲ့เนาะလူပြူလားပမာလားဆိုတဲ့လူမျိုးလမ်းကြောင်းကြီးပေါ်ကျွန်တော်တို့ကပြန်ရောက်သွားတယ်မြမတပ်ပတော်ကြီးတစ်ခုလုံးကလည်းတခင်တွေနဲ့စောစောကပြောတဲ့တခင်တိပဲဖွင့်ဆိုခြင်းနဲ့စခဲ့တဲ့တခင်တွေနဲ့စခဲ့ပြီးပဲလို့လဲလမ်းကြောင်းတစ်ချို့ပေါ်ရောက်တယ်အဲ့တော့ဆရာအထူးသဖြင့်เนาะတနည်းပြန်ပြောလို့ရှိရင်ဆရာစောစောကပြောတဲ့ဟိုးကျွန်တော် YMBA ခက်အမျိုးဘာသာသာသနာဆိုတာနဲ့တခင်အယူဆရဲ့ပဋိပက္ခပဲအခုကျွန်တော်တို့ပြောနေကြတာအဲ့ဆိုတော့ဆရာဒီလိုလမ်းကြောင်းရဲ့ဟာကိုပြန်ပြီးကောက်ရမှမသိတဲ့တက်မတော်ဘူးဆရာဘယ်လိုများပြောကြင်လဲ
အဲ့ဒီတော့ဒီသခင်ဆိုတဲ့စကားလုံးကဘာကြောင့်ဘယ်မြေပေါ်မှာပေါ့လေဒီမနုဿဗေဒမြေပေါ့နော်ဒီမနုဿဗေဒမြေဘယ်လိုမြေပေါ်မှာပေါ်ပေါက်ခဲ့တယ်လဲဆိုလို့ရှိရင် nature အင်းလေးကိုဒါအပြတ်ရှင်းရင်လို့စကားလုံးကိုကျွန်းတဲ့သခင်နဲ့ကိုခွဲလိုက်ခြင်းဖြစ်တယ်နောက်တစ်ခုကကဘာမှာဒီအရေးကြီးတဲ့တော်လှန်ရေးလေးခုလောက်ရှိတယ်ဒီခုန right တွေပေါ့နော်အခွင့်အရေးတွေအားလုံးကိုမြင့်တင်ပြီးခဲ့တဲ့တော်လှန်ရေးပြင်သစ်တော်လှန်ရေးရဲ့အမေရိကန်နိုင်ငံရဲ့တော်လှန်ရေးရဲ့နောက်တစ်ခုကဒီဟေတီနိုင်ငံရဲ့တော်လှန်ရေးရဲ့နောက်တစ်ခုကဒီတရုတ်နိုင်ငံရဲ့1917ခုနှစ်ကဒီသူတို့နိုင်ငံရဲ့ဘီယင်းစနစ်နဲ့ Imperial စနစ်ကိုဖြုတ်ချပြီးတော့တခုခြေတက်နေတဲ့တော်လှန်ရေးအဲ့ဒီလေးခုဟာအမြဲတမ်းအရေးကြီးတယ်အဲ့တော့ဟေတီနိုင်ငံရဲ့ဒီတော်လှန်ရေးကပို့ပြီးတော့အရေးကြီးတယ်လို့ဒီ concept မှာဒီပြင်သခင် concept မှာပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်တို့ချိန်ကြည့်လို့ရတယ်။ဘာကြောင့်လဲဆိုတော့ Haiti မှာကဒီ Africa နေပြီးတော့ဘယ်လိုလဲဒီကုန်ကူးသန်းရောင်းဝယ်ရင်းနဲ့လူကုန်ကူးသန်းရောင်းဝယ်ရင်းနဲ့ကျွနေပေါ့ဗျာ။ကျွနေစုပြီးတော့တခြားခရတဲ့နိုင်ငံအဲ့ဒီကျွနေစုပြီးနိုင်ငံကနေပြီးတော့ခုနဗဟုစနစ်ကိုစတင်ပြီးတော့တော်လှန်ရေးကိုသူတို့လုပ်ခဲ့တာ။နောက်ကကျွန်စနစ်ပပျောက်ရေးကိုသူတို့စတင်ခဲ့တဲ့တော်လှန်ရေး။အဲ့တော့အဲ့လေးခုအဲ့တော်လှန်ရေးလေးခုလုံးခြုံကြည့်မယ်ဆိုလို့ရှိရင်ပြင်သစ်ကပါဆိုရင်မိုနာခီခုနသူတို့ရဲ့တက်ဥဆံမိုင်ဘင်းစနစ်ကနေပြီးတော့တယောက်ချင်းစီမှလည်းသခင်ဖြစ်ရမယ်လူသားတယောက်ချင်းကသခင်ဖြစ်ရမယ်အမေရိကန်တော်လှန်ရေးကလည်းဒီတိုင်းပဲခုနဘင်းစနစ်တွေဟလာထိတ်ကဘိုးဖိန်ချုပ်ကျစနစ်တွေခုဆိုအမေရိကန်နိုင်ငံဆိုတာကကမ္ဘာအမှားရှိတဲ့လူမျိုးတွေအားလုံးပေါင်းပြီးတော့ဒီကိုရောက်လာပြီးတော့တည်ထောင်ထားတဲ့နိုင်ငံဖြစ်တယ်အဲ့တော့အဲ့ဒီအနေနဲ့ကြည့်မယ်ဆိုလို့ရှိရင်အရေးကြီးတယ်ခုနဟေတီနိုင်ငံရဲ့တော်လှန်ရေးအရေးကြီးတယ်ခုကျွန်တော်တို့အရှေ့အာရှမှာဆိုရင်တရုတ်နိုင်ငံရဲ့1917ခုနှစ်ဒီတော့လည်းအရေးကြီးတယ်အဲ့ဒါလေးကိုချိန်ကြည့်မယ်ဆိုလို့ရှိရင်မြမတက်မတော်ကသခင်တကယ်ဖြစ်စေခြင်းနဲ့ဆိုလို့ရှိရင်တက်မတော်နေနဲ့အဲဒီနိုင်ငံကြီးကနေပြီးတော့ထွက်ပြီးတော့ဒီလုံခြုံရေးနိုင်ငံတော်လုံခြုံရေးကိစ္စကိုပဲဆက်လက်ပြီးတော့စဉ်းစားမှာဖြစ်တယ်
တင်ကတ်တကြောင်ကာတန်ကောလိဂ်ကပမောက္ခဆရာဦးထွန်းမြင့်နဲ့ဆွေးနွေးကောင်းကိုပထမပိုင်းဖြစ်ဒီမှာပဲနားပြဈေးကျွန်တော်တို့ပေါ့ဆမ်းပါ
ဒီမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။မကြာခင်မှာတော့အာရှနိုင်ငံ၏အစီအစဉ်ကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်။
ဒီကနေ့2023ခုနှစ်စက်တင်ဘာ9ရက်စနေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီလိုင်းဒိုမီတာ32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့အစည်းအဝေးဒုတိယပိုင်းဖြစ်တဲ့အာရှနိုင်ငံရေးလှယာစီးပွားသတင်းများနဲ့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတဲ့ကမှအရင်ဆုံးတော့အာရှနိုင်ငံရေးအစည်းအဝေးကိုထုတ်လွှင့်ပေးမှာပါဒီတစ်ပတ်အာရှနိုင်ငံရေးစီစဉ်မှာတော့အိန္ဒိယနိုင်ငံမှာကျင်းပနေတဲ့ G20 အစည်းအဝေးအကြောင်းနဲ့တရုတ်နဲ့ပင်လယ်ပြင်ပိုင်နဲ့အငင်းပွားနေတဲ့အင်ဒိုနီးရှားစစ်အင်အားတိုးချက်လာနေတဲ့အကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရေးစီစဉ်မှာကိုဇော်မှုကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
စမုစီဘွားအင်အားကြီးနိုင်ငံ20 G20 ရဲ့18ကြိမ်မြောက်ထိပ်သီးအစည်းအဝေးကိုအလှည့်ကျဥက္ကဋ္ဌနိုင်ငံအိန္ဒိယနယူးဒေလီမြို့တော်မှာစက်တင်ဘာလ9ရက်နဲ့10ရက်နေ့တွေမှာကျင်းပမှာဖြစ်ပါတယ်။ရှင်းရနေ့တောက်ကြနေ့မှာတော့သမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကွီရှိတာအပါအဝင် G20 ထိပ်သီးခေါင်းဆောင်တွေရောက်ရှိလာကြပါတယ်။နယူးဒေလီမှာလုံခြုံရေးတွေတင်းကျပ်စွာခြားထားသလိုအစည်းအဝေးနေရာအနီးမြောက်တွေအပါအဝင်ဘေးမဲ့တရိတ်ဆန်တွေကိုလည်းရှင်းလင်းဖယ်ရှားထားသလိုစ ဈေးဆိုင်တွေကိုလည်း၃ရက်ကြာပိတ်ထားမှာဖြစ်ပါတယ်။ဒီထိပ်သီးအစည်းအဝေးကိုရုရှားသမ္မတဗလာဒီမာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့တက်ရောက်မှာမဟုတ်ပါဘူး။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ပရော့နဲ့တရုတ်ဝန်ကြီးချုပ်လီချန်တို့ကိုယ်စားလှယ်ဖြစ်တက်ရောက်မှာဖြစ်ပါတယ်။ဒီအစည်းအဝေးမှာ One Earth, One Family, One Future ကဘာတစ်ခုမိသားစုတစ်ခုအနာဂတ်တစ်ခုဆိုတဲ့စောင်ပုတ်ကိုချမှတ်ထားပြီးကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်ရေးဒစ်ဂျစ်တယ်နည်းပညာရာသီဥတုပြောင်းလဲမှုပြဿနာနဲ့ရုရှားယူကရိန်းစစ်ပွဲတွေအပါအဝင်ကမ္ဘာလုံခြုံရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ် Global South လို့ခေါ်တဲ့ကမ္ဘာတောင်ပယ်ချမ်းကစက်မှုစီးပွားဖွံ့ဖြိုးမှုနည်းတဲ့နိုင်ငံတွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အတန်းတွေအပါအဝင်ထိပ်သီးအစည်းအဝေးရဲ့ကြီးညာချက်ကိုပြင်ဆင်ထားပြီးဖြစ်တယ်လို့အစည်းအဝေးကျင်းပရေးတာဝန်ရှိသူအိန္ဒိယအစိုးရကိုယ်စားလှယ်Shapa Amita Khan ga pyo su ba de.
The Delhi leaders declaration is almost ready. I would not like to dwell on it because the
India gaung saung ni pyin sin na de chinya jet ga a sin thin phit ni ba bi. Di mu yan go thait thi gaung saung ni go tin pya ma phit bi. Atipyu lak khan bi yin thau pyan ma phit ba de. Kaba taung pe chan naingan ni ne khun myo se naingan ni ye atan ni go le di chinya jet the ma twet myin ja ya ma ba.
Di chinya jet go aung myin swa thau pyan nan yi ha ancient India a twet ye ji ba de.ဒါပေမဲ့ရုရှားယူကရိန်းစစ်ပွဲကြောင့်အလုံးသဘောတူညီမှုရဖို့ခက်ခဲနိုင်တယ်လို့ဥရောပကောင်စီဥက္ကဋ္ဌ Charles Michel ကပြောဆိုပါတယ
် The EU position is crystal clear and we condemn this Russian aggression.
ဥရောပကရှင်းပါတယ်ရုရှားရဲ့ရန်လိုကျူးကျော်မှုကိုရှုံ့ချပါတယ်ယူကရိန်းရဲ့နယ်မြေပိုင်ဆိုင်မှုနဲ့အချုပ်အခြာအာဏာပိုင်မှုကိုထောက်ခံယက်တည်ပါတယ်G20 အပါအဝင်ဘယ်ကိစ္စရမှာမဆိုဒီအတိုင်းရပ်တည်မှာဖြစ်ပါတယ်။ဒါကြောင့်ဒီကြေညာချက်မှာသဘောတူညီမှုရရှိမယ်မရရှိနိုင်ဘူးဆိုတာအတတ်မပြောနိုင်ပါဘူးလို့ Charles Michel ကပြောဆိုသွားခဲ့ပါတယ်။ထိပ်သီးအစည်းအဝေးမှာနိုင်ငံပေါင်း55နိုင်ငံပါဝင်တဲ့အာဖရိကသမဂ္ဂကိုအဖွဲ့ဝင်အသစ်အဖြစ်လက်ခံအတည်ပြုမယ်လို့မျှော်လင့်ရပါတယ်။ဒါအပြင်မြန်မာအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းထိပ်သီးအစည်းအဝေးတက်ရောက်ဖို့ပထမဆုံးအကြိမ်ဖိတ်ကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာကမ္ဘာစီးပွားရေးအဆင့်35ကိုရောက်ရှိလာပြီး GDP ပြည်တွင်းထုတ်လုပ်မှုတန်ဖိုးဒေါ်လာ460ဘီလီယံဝန်းကျင်ရှိပါတယ်။ဒီထိပ်သီးအစည်းအဝေးကိုဗြိတိန်၊ကနေဒါ၊ပြင်သစ်၊ဩစတြေးလျ၊ဂျာမနီကဝန်ကြီးချုပ်တွေလည်းတက်ရောက်နေပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့အိန္ဒိယဝန်ကြီးချုပ်မိုဒီတို့ကတော့အစည်းအဝေးမတိုင်မီတောက်ချာနေမှာတီးခြားတွေ့ဆုံခဲ့ပါတယ်။အာရှဒေသအတွင်းအင်အားကြီးထွားလာနေတဲ့တရုတ်ကိုတံပြန်ဖို့အရေးမှာအမေရိကန်ကအိန္ဒိယကိုအဓိကနိုင်ငံအဖြစ်လိုလားနေပါတယ်။အခုလိုအချိန်မှာပဲတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့အင်ဒိုနီးရှားဟာသူ့ရဲ့စစ်အင်အားကိုတိုးချဲ့နေပြီးခင်မီအောင်ပြုပြင်နေပါတယ်။ပြီးခဲ့တဲ့ဩဂုတ်လတည်းတုန်းကအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးပရာဘိုဝိုဆူဘီယန်တိုဟာအမေရိကန်ပြည်ထောင်စုကိုတွားရောက်ခဲ့ပြီးAmerican dollar 14 billion bo တိုက်လေယာဉ်တွေဝယ်ယူဖို့စီစဉ်ခဲ့ပါတယ် F-15 jet တိုက်လေယာဉ်24စင်းဝယ်ယူဖို့ Boeing company နဲ့နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးခဲ့သလို Black Hawk တိုက်ခိုက်ရေးရဟတ်ယာဉ်24စင်းဝယ်ယူဖို့အတွက်လည်း Lockheed Martin company နဲ့လက်မှတ်ရေးထိုးခဲ့ပါတယ် Indonesia ဟာအရှေ့တောင်အာရှဒေသအတွင်းစီးပွားရေးနဲ့စီးရေးအင်အားအကြီးဆုံးနိုင်ငံဖြစ်လာပြီးစေအင်အားဟာကမ္ဘာအဆင့်73မှာရှိနေပါတယ်။ပြီးခဲ့တဲ့ဇွန်လတည်းတုန်းကလည်းကာတာနိုင်ငံကနေအသုံးပြုပြီးပြင်သစ်လုံမီရာ့ချ်တိုက်လေယာဉ်12စင်းဝယ်ယူခဲ့တဲ့အပြင် 2022 ခုနှစ်အတွင်းကပြင်သစ်ကနေဒေါ်လာ10ဘီလီယံဘိုရာဖေးလ်တိုက်လေယာဉ်42စင်းမှာယူခဲ့ပါတယ်။လက်ရှိမှာဗြိတိရှဘက်ကော့ကုမ္ပဏီကွန်ပျူတာနဲ့အင်ဒိုနီးရှားပိုင်း PTPAL ကုမ္ပဏီက Frigate စစ်တမ်းပေါ်20ကိုစောက်လုပ်နေပါတယ်။လက်ရှိကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူပီယန်တိုဟာအာနာရှင်သမ္မတဆူဟာတိုရဲ့သမက်ဟောင်းဖြစ်ပါတယ်။သူဟာသမ္မတရွေးကောက်ပွဲဝင်ခဲ့ဘူးသလိုလာမယ့်ရွေးကောက်ပွဲမှာလည်းထပ်မံဝင်ရောက်မယ့်ကိုယ်စားလှယ်လောင်းဖြစ်ပါတယ်။သူကိုသမ္မတဖြစ်လာနိုင်တယ်လို့ခန့်မှန်းပြောဆိုမှုတွေလည်းရှိနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
အရှနိုင်ငံရေးအစီအစဉ်ကိုကိုဇော်မိုးကျော်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဥရုယာဒီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ခင်မှာအခုတခါတော့လေယာစီးပွားသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာနေဆက်ကနေတင်သွင်းနေတဲ့အတွင်းကုန်ပစ္စည်းတွေကတချို့ကိုပဲအွန်လိုင်းကုန်သွယ်မှုစနစ်နဲ့နိုင်ငံခြားငွေရောင်းချပေးမယ်လို့ကန့်သတ်လိုက်ပါတယ်။ ကုန်စည်နှုန်းကြီးမြင့်နေချိန်မှာဈေးကြီးတဲ့မြေပဲစီဈေးဘာလို့ကျနေပါသလဲဒီလိုသတင်းတွေအပြင်တပတ်အတွင်းလေယာထွက်ကုန်တည်နှံနေဈေးတက်ကြဘလို့ရှိပါသလဲလေယာစီးပွားသတင်းတွေကိုအခြေခံပြီးတော့ Farmers Time Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ရွေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်တော့လေယာစီးပွားသတင်းတွေကိုကိုချွချွနဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်တရပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးတဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့မြေဩဇာအပါအဝင်တွင်းကုန်ပစ္စည်းခုနှစ်မျိုးကိုသာအွန်လိုင်းစနစ်နဲ့နိုင်ငံသားငွေရောင်းချပေးသွားမယ်လို့စစ်ကောင်စီနိုင်ငံသားငွေဌာနကထုတ်ပြန်လိုက်တဲ့သတင်းနဲ့ဆက်ကြပါလေ။နေဆက်ကနေတင်သွင်းတဲ့တွင်းကုန်ပစ္စည်းတွေကခုံပစ္စည်းခုနှစ်မျိုးကိုသာအွန်လိုင်းကုန်တယ်မှုစနစ်နဲ့နိုင်ငံသားငွေရောင်းချပေးသွားမယ်လို့နိုင်ငံသားသုံးငွေစီမံခန့်ခွဲမှုကော်မတီ FESC ကသတ်မှတ်လိုက်တာပါ။အွန်လိုင်းကုန်တယ်မှုစနစ်နဲ့နိုင်ငံသားငွေရောင်းချပေးသွားမယ်ခုံပစ္စည်းတွေထဲမှာတော့ဓာတ်မြေဩဇာ၊ပိုးသတ်ဆေး၊ဆိုလာ၊ရင်းရံနေရာများ၊တန်၊တန်မဏိပစ္စည်းတို့နဲ့ကော်စည်းတို့ဖြစ်ပါလေ။အရင်ကနေဆက်ကနေတင်သွင်းတဲ့ကုန်ပစ္စည်းအလုံးကိုတတ်မှတ်ထားတဲ့စီကန့်ချက်တွေနဲ့ညီရင်နိုင်ငံငွေထုတ်ရောင်းပေးပြီးလက်ရှိမှာတော့ကန့်တက်ရောင်းချဖို့လှုံ့ဆော်လာတာလို့လုံခြုံရေးအားအမိမဖော်လိုတဲ့ရန်ကုန်မြို့ကတွင်းကုန်လုပ်ငန်းရှင်တဦးကပြောပါရယ်။ဘဟုပန်တတ်မှတ်ချက်နဲ့ကိုက်ညီတဲ့တွင်းကုန်ကုမ္ပဏီတွေအနေနဲ့နိုင်ငံငွေကိုဘဟုပန်ရဲ့အွန်လိုင်းကုန်တွေအေးကတစ်စိဝယ်ယူနိုင်ကြောင်းဩဂုတ်လပထမအပတ်ကအသိပေးပြောဆိုခဲ့ပြီးနောက်လက်ရှိမှာထပ်မံကတ်တက်လိုက်တာဖြစ်ပါတယ်။တွင်းကုန်လုပ်ငန်းရှင်တွေကိုနိုင်ငံသားဝင်ရောက်ချပေးတဲ့အခါ FESC ကနေအထည်ပြုထားတဲ့တွင်းကုန်လိုင်စင်တွေအတွက်ကိုပဲခွင့်ပြုပေးမှာဖြစ်လို့ FESC ရဲ့နံပါတ်နဲ့အတူအွန်လိုင်းမှာပတ်ချက်တင်ပေးဖို့လိုအပ်တယ်လို့အမိမဖော်လို့သူ FESC အဖွဲ့ဝင်တဦးကပြောဆိုထားပါတယ်။
ညီပဲဆန်နဲ့ညီပဲစီကအယောင်းဝယ်အပြီးဈေးချဆင်းနေပါတယ်မြန်မာနိုင်ငံမှာစောင်းစီစားသုံးမှုနှုန်းမြင့်တက်လာတဲ့အတွက်ညီပဲဆန်နဲ့ညီပဲစီကအယောင်းဝယ်အပြီးဈေးနှုန်းတွေပါချဆင်းလာတယ်လို့ပဲကုန်တယ်တွေကပြောပါတယ်စစ်ကောင်စီရဲ့စားသုံးစီတင်သွင်းတိုးလောက်ပြည့်ပြည့်ရှင်လုံးကကြီးကြပ်ရေးကော်မတီကစောင်းစီနဲ့ပတ်သက်လို့ရင်းညွှန်းစည်းသတ်မှတ်ပေးထားတာပါဝင်အခုလိုကြက်တင်နေတဲ့ကာလမှာညီပဲစီကိုစားသုံးနိုင်သူနဲ့ပါလာတာကြောင့်အခုလိုဈေးချဆင်းလာတာဖြစ်တယ်လို့အောင်လံမျိုးကစီဆက်ပိုင်ရှင်တဦးကတုတ်တက်ထားပါတယ်ပြီးကြတဲ့နေ့စက်တင်ဘာလအတွင်းကညီပဲလုံးဆန်တပိတ်တာကို9500ကျပ်အထိဈေးရရှိခဲ့ပေမဲ့လက်ရှိမှာတော့တပိတ်တာကို6400ကျပ်ပေါင်ဈေးနဲ့သာရောင်းချနေရတာဖြစ်ပါတယ်ရန်ကုန်ဈေးကွက်မှာတော့ပဲစီယူယူတပိတ်တာကို9000ကျပ်ပဲစီရှယ်တပိတ်တာကို15000ကျပ်ဈေးနဲ့အရဝယ်ဖြစ်နေပါတယ်
ကုန်တယ်ဒီဈေးကစားလို့တကြားစီမြင့်တက်လာလို့တကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကဝေဖန်လိုက်ပါတယ်ပြည်တွင်းမှာတကြားလက်ကျန်နေတဲ့အပေါ်ခွင့်ကောင်းယူပြီးကုန်တယ်ဒီဈေးကစားနေလို့တကြားစီမြင့်တက်လာတာဖြစ်တယ်လို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကထုတ်ဖော်ပြောဆိုလိုက်ပါတယ်ဈေးကွက်တွင်မှာတကြားစီမြင့်တက်နေမှုကိုထိန်းနိုင်မှုဆိုရင်ပြည်ပကနေတကြားတင်သွင်းခွင့်ကန့်သတ်ချက်တွေကိုဖြစ်လျှော့ပေးတင်တယ်လို့မြန်မာနိုင်ငံတကြားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကဆိုပါတယ်
။ဒါဆိုရင်ဒါလက်ကျန်နေတာကတစ်ချက်ကမ္ဘာတကြားကြီးပြတ်တာကတစ်ချက်ဒီနှစ်ချက်နဲ့ပေါ့။အဲ့ဒါဒီမှာက3500တော့3600တော့3900တော့လို့ဖြစ်နေ။သူကလည်းရေးဆွဲရအောင်နေတာပေါ့။ကုန်တယ်တွေလက်ထဲမှာပဲရှိရသလိုကုန်တယ်တွေကလည်းနည်းနည်းဈေးကစားတင်နေတဲ့သဘောပေါ့။ဈေးတင်ရောင်းနေတော့
အရှင်က re-export တန်းစင်တကြားကိုပြည်ပခန့်လေတင်သွင်းမှုများခဲ့ပေမဲ့လက်ရှိမှာတော့ငွေလဲနှုန်းမတည်ငြိမ်တာနိုင်ငံခြားငွေဝယ်ယူဖို့ခက်ခဲတာအပါအဝင်ပြည်ပကနေ re-export တကြားတင်သွင်းမှုကန့်သက်ချက်တွေကြောင့်ပြည်တွင်းတကြားစီမြင့်တက်လာတာလို့ကုန်တယ်တွေကပြောပါတယ်ပြည်တွင်းစီးကွက်မှာပြီးခဲ့တဲ့ဩဂုတ်လအတွင်းကတကြားတပိတ်တာကို3200ကျပ်ခန့်ပေါင်းစည်းရှိခဲ့ပြီးအခုစက်တင်ဘာလအတွင်းမှာတော့တကြားတပိတ်တာကို4000ကျပ်ထက်ထိဈေးတင်ရောင်းချမှုရှိလာတာဖြစ်ပါတယ
်တချို့လုပ်ငန်းရှင်တို့ဒီပနဲ့တင်သွင်းခွင့်ပြုလိုက်ရင်လည်းနည်းနည်းသက်တာပေါ့ဒီကစားတာတွေကိုဟိုသက်တာတော့မဟုတ်နော်လက်ချက်အနေနဲ့ကတော့တကြားအနေနဲ့ကတော့မပြတ်ဘူးသိကြတယ်သို့တော်လည်းပဲကစားတာပဲရှိနေပါတော့
ပြည်တွင်းတရားစေုံတွေကနေတရားပြူတရားညူတန့်စင်တရားသုံးမျိုးကိုထုတ်လို့ကြပြီးတရားပြူကိုမိုးလုံငန်းတွေမှာအများဆုံးအသုံးပြုကြပါတယ်တန့်စင်တရားကတော့အချို့ရေထုတ်လို့တဲ့လုပ်ငန်းတွေကအများဆုံးအသုံးပြုကြတာလို့ဆိုပါတယ်မြန်မာနိုင်ငံလုံးမှာကြံကြိတ်ခွဲပြီးတရားထုတ်လို့နိုင်တဲ့တရားစေုံပေါင်း23ရုံရှိပြီးတစ်နှစ်ကိုတရားတန်ကြီးဖြန်းပြ၄သိန်းလောက်ထုတ်လုပ်နေတာဖြစ်ပါတယ်
အခုစပီဩဂတ်29ရက်ကနေစက်တင်ဘာ6ရက်နေ့အထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်ဒီနေဈေးနှုန်းတွေကိုပြပြပေးချင်ပါတယ်။မက်ပေကဈေးအနည်းငယ်ပြင်ကြရေးပြလာပါတယ်။ရန်ကုန်ပြည်နယ်မက်ပေဈေးကစက်တင်ဘာ4ရက်နေ့မှာတက်တန်ကို25,300ကျပ်ဈေးပေါက်ပြီး9ရက်နေ့မှာတော့တက်တန်ကို25,600ကျပ်ကိုပြန်ကျဆင်းလာပါတယ်။အဓိကဝယ်လည်းဖြစ်တဲ့အိန္ဒိယနိုင်ငံမှာပေးပို့ချိန်ရောက်ရှိလာတော့မှဖြစ်လို့စက်တိုက်မြစ်တက်ခဲ့တဲ့မက်ပေဈေးကပြန်ကျရိပ်ပြလာတာလို့ပေးကုန်တွေကသုံးသပ်ထားပါတယ
်။ပေးစင်ကတော့ပြပအဝယ်ကြောင့်ဈေးကမြင့်တက်နေစေဖြစ်ပါတယ်။ရန်ကုန်ဘေးနောက်ကုန်းစည်တိုင်းမှာပြီးခဲ့တဲ့ဩဂုတ်လ29ရက်နေ့ကတထံကို35သိန်းပေါက်ဈေးရှိခဲ့တဲ့ပဲစင်ကအခုစက်တင်ဘာ9ရက်နေ့မှာတော့တထံကို39သိန်း9500ကျပ်ပေါက်ဈေးရှိနေပါတယ်။တပတ်တွင်း4သိန်း9500ကျပ်မြင့်တက်လာတာဖြစ်ပါတယ
်။ပြောင်းဆန်ဈေးကတော့ဆက်အေးနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့အညာဒေသဘက်ကပြောင်းဆန်တွေဈေးကွက်ထင်းဝင်ရောက်လာသလိုပြင်ပတင်ပို့မှုလည်းနေပါသွားတာကြောင့်ဈေးပြင်းကျသွားတာပါ။ရန်ကုန်ပြည်နယ်ဈေးကွက်မှာစက်တင်ဘာလ9ရက်နေ့ကပြောင်းဆန်သပိတ်တာကို1190ကနေ1230ကျပ်ကြာပေါက်ဈေးရှိနေပါတယ်။ထိုင်းနိုင်ငံကိုအခွန်ကင်းလွတ်ခွင့်နဲ့ပြောင်းတင်ပို့ခွင့်ကာလကပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့မှာပြီးဆုံးသွားပြီဖြစ်ပေမဲ့တရုတ်နိုင်ငံကိုဆက်လက်တင်ပို့ရောင်းချနိုင်ဖို့အစီအစဉ်နေတယ်လို့ပြောင်းလုပ်ငန်းရှင်တွေကပြောပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
လေယာစီဝါသတင်းများအစီအစဉ်ကို Former Time Media ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အာဖရိကတိုက်နေပြည်သူတွေဟာချမ်းသာကြွယ်ဝတဲ့တိုင်းပြည်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အသုံးချခံရသူတွေမဖြစ်ရအောင်မူပေါင်းတွေချမှတ်နိုင်ဖို့အာဖရိကတိုက်ကံကြားနိုင်ငံမှာကျင်းပတဲ့ဥရုယာတီညီလာခံမှာချုပ်ပန်းခဲ့ကြပါတယ်။ဖန်လောင်ရင်တန်းငွေအများဆုံးထုတ်လွှင့်နေတဲ့အမေရိကန်နဲ့တရုတ်တို့လိုနိုင်ငံတွေကလည်းအာဖရိကစီးပွားရေးနဲ့ပြန်ပြင်းပြဲစွန့်ရင်ထုတ်ယူရေးမှာနီးပညာပိုင်းအရာရောငွေကြေးအရာပါကူညီသွားဖို့ကတိပြုခဲ့ကြပါတယ်။ဥရုယာတီနဲ့အနာဂတ်ကမ္ဘာအစည်းအဝေးမှာနန်းလောင်ကတင်ဆက်ပေးထားပါရခင်ဗျာ
။ကမ္ဘာအပူချိန်တက်လာစေတဲ့ဖလွန်အိမ်တန်းငွေတွေကိုမဆိုစလောက်တာထုတ်လုပ်နေတဲ့အာဖရိကတိုက်နိုင်ငံတွေဟာဥရုယာတီပြောင်းလဲမှုအကျိုးဆက်ကိုတော့အပြင်းအထန်ရင်ဆိုင်နေရပါတယ်။ကမ္ဘာမှာရာသီဥတုပြောင်းလဲမှုကိုအပြင်းထန်ရင်ဆိုင်နေရတဲ့နိုင်ငံပေါင်း20ထဲမှာ18နိုင်ငံတို့ကအာဖရိကတိုက်ကဖြစ်ပါတယ်။ကင်ညာသမ္မတဝီလျံရူတိုကလည်းဖလွန်အိမ်တန်းငွေအများဆုံးထုတ်လုပ်နေတဲ့သူတွေအနေနဲ့သူတို့ထုတ်လုပ်တဲ့ကာဗွန်တန်းငွေတွေအပေါ်အခွန်သတ်မှတ်ကောက်ယူရေးတစ်ကမ္ဘာလုံးဆွေးနွေးဖို့အချိန်ကြာပြီလို့ဥတုရာသီညီလာခံမှကြေညာခဲ့တာပါ။လက်တူတွေဖလွန်အိမ်တန်းငွေတွေရဲ့အကျိုးဆက်ကြောင့်အာဖရိကတိုက်ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေထိခိုက်ပျက်စီးနေရတယ်လို့လည်းပြောဆိုသွားပါတယ်။
The urgency of this moment is informed by the knowledge that climate change is
ရာသီဥတုပြောင်းလဲမှုဟာလူသားမျိုးနွယ်တူတရလုံးကိုသာမကသက်ရှိသရဝါအလုံးရဲ့အသက်ရှင်ရပ်တည်ရေးအတွက်အကြီးအမားဆုံးချင်းချောက်မှုကြီးဖြစ်ပါတယ်။တဘာဝကပ်ဘေးဆိုးကြီးတွေကိုတားဆီးနိုင်ဖို့တကမ္ဘာလုံးပူးပေါင်းဆောင်ရွက်မှာဖြစ်ပါလိမ့်မယ်။ဒါကလည်းဖန်လုံအိမ်တန်းငွေထုတ်လွှင့်မှုလျှော့ချဖို့လေတူတွေကဖန်လုံအိမ်တန်းငွေသိသီးစားကိုလျှော့ချမှာဖြစ်ပါလိမ့်မယ်။
ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်လာစေတဲ့ကမ္ဘာအချမ်းသာဆုံးနိုင်ငံ၃၀တို့ကလေထုတွေကာဗွန်ဒိုင်အောက်ဆိုက်တန်းငွေ80ရာခိုင်နှုန်းထုတ်လွှင့်နေကြသူတွေပါဥတုရာသီဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်ဂျွန်ကယ်ရီကလည်းတွင်ထွက်လောင်စာထုတ်ယူမှုလျှော့ချရေးအာသုံခွန်ဆိုင်ဆောင်ရွက်ချဖို့ညီလာခံမှတိုက်တွန်းပြောဆိုခဲ့ပါတယ
် No government can produce enough money to make sure this transition happens.
တန်ရှင်းစွမ်းအင်တွေပဲပြောင်းလဲသုံးဆွဲဖို့ဆောင်ရွက်ကြတဲ့နေရာမှာဘယ်အစိုးရတရက်ကမှလုံလောက်တဲ့ငွေကြေးမျိုးမရှိကြပါဘူးဒီပြောင်းလဲတွေဖြစ်လာမှာပါ Public ဘိုင်းကလည်းအရင်ကထက်စာရင်ထဲထဲဝင်ဝင်ပေါင်ဝင်ဆောင်ရွက်လာတဲ့အတွက်က တန်ရှင်းစွမ်းအင်တွေကိုထုတ်ယူသုံးစွဲမှုတွေအကောင့်ထဲပေါ်လာတော့မှာဖြစ်ပါတယ်။ဒေါ်လာထရီလီယံနဲ့ချီတဲ့ငွေတွေကိုလည်းရင်းနှီးဖို့ရှိပါတယ်။နေရာဒေသတော်တော်များများစီမှာအကောင့်ထဲပေါ်ကြမှာပါ။ပုဂ္ဂလိကပိုင်းကတာဝန်ယူအကောင့်ထဲပေါ်နိုင်အောင်ဆိုရပိုင်းကလည်းမူပေါင်းတွေချမှတ်လာတာကိုတွေ့ရပါလိမ့်မယ်။
ပုဂ္ဂလိကပိုင်းကတန်ရှင်းစွမ်းအင်တွေတွင်တွင်ကြကြထုတ်ယူနိုင်အောင်လို့အစိုးရပိုင်းကဆောင်ရွက်လာတာမျိုးပိုတွေ့လာရမယ်လို့လည်းအမေရိကန်အထူးကိုယ်စားလှယ်ကခန့်မှန်းပါတယ်။ဒေတာအတော်များများမှာပြန်ပြည့်မြဲစွမ်းအင်တွေထုတ်ယူသုံးစွဲနေတာကိုတွေ့မြင်နေရပြီလို့လည်းပြောပါတယ်။ရာသီဥတုအဖောက်ပြန်ပြောင်းလဲမှုတွေကြောင့်2020ခုနှစ်ကနေ2030ခုနှစ်ဆယ်နှစ်တာကာလအတွင်းအာဖရိကတိုင်းနိုင်ငံတွေမှာပျက်စီးဆုံးရှုံးရမယ်တမဟုကဒေါ်လာဘီလျံ290ကနေ440ကျားရှိမယ်လို့ကုလသမဂ္ဂကခန့်မှန်းပါတယ်။ဒါဟာကမ္ဘာကြီးဘလောက်ပူနွေးလာမလဲဆိုတဲ့အပေါ်မှာတော့မူတည်နေပါတယ်။ဖလွန်အိမ်တက်ငွေအများဆုံးထွက်တဲ့ထိပ်တန်းနိုင်ငံတစ်ခုဖြစ်တဲ့တရုတ်နိုင်ငံကလည်းအာဖရိကတိုင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်တဲ့နေရာမှာတဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းစေတဲ့ဤပညာတွေအသုံးပြုသွားမယ်လို့ကတိပြုပြောဆိုသွားပါတယ်
။未来中方愿意继续加强与非洲国家的务实交流合作。
တဘာဝပတ်ဝန်းကျင်နဲ့ပတ်သက်လို့လက်တွေ့ကျတဲ့အပြောင်းအလဲတွေကိုအာဖရိကတိုက်နိုင်ငံတွေနဲ့တရုတ်တို့ရှေ့ဆက်ပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်။ဥရုယာတီပြောင်းလဲမှုနဲ့တဟဆာသာကြအောင်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံရဲ့မူဝါဒအကောင့်ထက်ဖို့ဆောင်ရွက်မှုတွေအတွေ့အကြုံတွေကိုမျှဝေသွားမှာဖြစ်ပါတယ်။ဒါ့အပြင်ပြောင်းလဲလာတဲ့ယာတီဥတုအခြေအနေနဲ့တကဘာအလုံးလာရောညှိတွေဖြစ်လာအောင်ဆောင်ရွက်တဲ့နေရာမှာတရုတ်နိုင်ငံကအပေါင်းလက္ခဏာဆောင်တဲ့လုပ်ငန်းတွေနဲ့ပါဝင်သွားမှာဖြစ်ပါတယ်။
ချမ်းသာတဲ့တိုင်းပြည်တွေကြောင့်ခုလိုဥဒုယာတီပြောင်းလဲပြီးတော့သဘာဝဘေးဒဏ်တွေကတော့စီးရဲနွမ်းပါတဲ့အာဖရိကတိုက်ကလိုတိုင်းပြည်တွေကရင်ဆိုင်နေရတာပါဒါပေမဲ့လည်းအာဖရိကတိုက်နိုင်ငံတွေကနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ငွေချေတဲ့အခါမှာတော့အတိုးနှုန်းငါးဆပိုပေးရတဲ့အတွက်အကျွေးနှွန်ထဲနှစ်သက်သက်နှစ်ကြရပါတယ်ဒီစနစ်ကိုပြောင်းလဲပေးဖို့လည်းညီလာခံမှတောင်းဆိုခဲ့ကြတာပါညီလာခံအပြည့်ထုတ်ပြန်ချက်မှာတော့တွင်ထွက်တပ်သူတွေပေါ်ကျွေလာတဲ့အာဖရိကတိုက်ရဲ့တယံဇာတာတွေကိုလည်းအာဖရိကတိုက်ထဲမှာတင်စီမံခန့်ခွဲဖို့တိုက်တွန်းထားပါတယ်။ဒါအပြင်ကမ္ဘာစီးပွားရေးလုံခြုံရေးမှာကာဗွန်တန်းငွေလျှော့ချတာဟာလည်းဒန်းနူညီမျှမှုရှိရင်းနဲ့ချမ်းသာကြွယ်ဝမှုတွေကိုအတူမျှဝေနိုင်မယ့်အခွင့်အလမ်းဖြစ်ပါတယ်လို့လည်းပြောဆိုထားပါတယ်။အာဖရိကတိုက်မှာပထမဆုံးကျင်းပတဲ့ဥဒုယာတီညီလာခံမှာတော့ယူကျွင်းလောင်စာ၃ဆွဲရကထွက်လာတဲ့ကာဗွန်တန်းငွေတွေအပေါ်အခွန်ကောက်ယူရေးရေချောင်းနဲ့လေချောင်းတည်ယူပို့ဆောင်ရေးကိစ္စရပ်တွေအပြင်အာဖရိကတိုက်နိုင်ငံတွေရဲ့အကျွေးနွန်ထဲနှစ်သက်သက်နှစ်စင်မဲ့ချင်းငွေစနစ်တွေကိုပြန်လည်သုံးသပ်ဖို့တောင်းဆိုရင်းအဆုံးသတ်သွားခဲ့တာဖြစ်ပါတယ်။ကျမနာဝ
ါဥရုယာတီနဲ့နာဂကဘာအစည်းအဝေးကိုနန်းအောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြံရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ထက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
အိန္ဒိယနိုင်ငံ New Delhi မြို့မှာကျင်းပနေတဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအစည်းအဝေးကနေအာဖရိကသမဂ္ဂ AU ကိုအဖွဲ့ဝင်အဖြစ်အသိအမှတ်ပြုလက်ခံလိုက်ပြီးဖြစ်ကြောင်းအင်ရှင်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့စက်တင်ဘာလ9ရက်နေ့မှာကြေညာလိုက်ပါတယ်။ဒါအပြင်ယူကရိန်းစစ်ပွဲကိုအပြစ်တင်ချက်မပါဘဲနိုင်ငံ၏အနေနဲ့နယ်မြေလူ့ဘုံအင်အားမတုံ့တင်ဘူးလို့ပြောထားတဲ့ခေါင်းဆောင်တွေရဲ့သဘောတူညီချက်ကို G20 ထိပ်သီးအစည်းအဝေးပထမနေ့မှာဝန်ကြီးချုပ်နရင်ဒရာမိုဒီကကျင်းညာခဲ့ပါတယ်။မော်ရိုကိုနိုင်ငံမှာတောက်ချန်နေနောင်မိုင်းကလုတ်ခဲ့တဲ့အင်အားပြင်းငရင်ကြောင့်အခုချိန်ထိသေဆုံးသူ1000ကျော်သွားပြီလို့ပြည်ထောင်စုဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တမိုင်းဝင်ရှေးဟောင်းမာရာကက်ချ်မြို့ကနေမိုင်40ကျော်လောက်အကွာ Height Atlas တောင်ကိုဗဟိုပြုပြီးပြင်အား6.8ရှိတဲ့ငရင်လုတ်ခဲ့တဲ့အတွက်1200တဲ့မနဲ့လဲထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ။ဘရာဇီးတိုက်စင်ဘူးနေမှာဟာကမ္ဘာကျော်ဘောလုံးသမားကြီးပီလီရဲ့စံချိန်ကိုကျော်ပြီးဘရာဇီးအသင်းအတွက်ဂိုးအများဆုံးသွင်းတဲ့သူဖြစ်သွားပါပြီ။တောက်ချန်နေကကစားခဲ့တဲ့ဘရာဇီးနဲ့ဘိုလီးဗီးယားတို့ရဲ့ကမ္ဘာဖလားခြေစစ်ပွဲတွေမှာနေမှာက2ဂိုးသွင်းပြီးဘရာဇီးလက်ရွေးစင်အမျိုးသားအသင်းအတွက်စုစုပေါင်း89ဂိုးနဲ့ဂိုးအများဆုံးသွင်းတဲ့သူအဖြစ်စံချိန်တင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။မြက်ကိုရီးယားနိုင်ငံတီထောင်ချင်း85နဲ့ပြည့်အခမ်းအနားအဖြစ်ပြည်သူစစ်တပ်ဖွဲ့တွေနဲ့စီးပြချစ်တပ်ဖွဲ့တွေနဲ့ကျင်းပတဲ့အခမ်းအနားကိုကောင်းဆောင်ကင်ဂျုံဦးတက်ရောက်ခဲ့တယ်လို့နိုင်ငံပိုင်သတင်းမှာဖော်ပြပါရခင်ဗျာ
။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုက်ချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရင်းမှုကအလိမ္မာဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင်အင်ဂျင်နီယာတွေကတော့ဂျူပေဟမ်ဇာနဲ့တီအန်ဝမ်တို့ဖြစ်ပါတယ်။ VOA American အတန်ရဲ့ညစနေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိ line to meter 3052နဲ့အဲ့လမီတာ190ရူကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတစ်ညဖြစ်ပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.